Welcome to the Voice of America in Burmese.
Mingla nya jan ma shin. Myanmar takrit 1389 khu ne dagu la sou 73 ye maha dajan atet ni nya bai VOA season 2 sat tin ni ba bi. Line meter 25 32 50 ne line lat meter 190 do ga ni phan yu na sin nai ma le shin. ကျမခွန်ညိုပါအခုကြာသပတေးနေ့ညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညပဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးပါပါတောင်ကိုရီးယားနိုင်ငံမှာလူ300ကျော်သေဆုံးခဲ့ရတဲ့မနစ်တုန်းကနေမြုပ်သွားခဲ့တဲ့သင်္ဘောကိုပြန်ပြီးဆယ်ယူမယ်လို့သမရကကတိပေးလိုက်ပါပြီယီမင်နိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေချိန်မှာပဲယီမင်ဆိုင်ရာကုလသမဂ္ဂအထူးတန်တမန်နှုတ်ထွက်သွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညိုရှင်
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ငင်းချမ်းရေးဆွေးမနွေးမှုတွေကိုနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကိုဖိတ်ခေါ်သွားမယ်လို့သမရယုံဝင်ကြီးရဲ့ပြောကြားချက်တစ်ဆက်တည်းမှာပဲမြန်မာအစိုးရတပ်ကကိုကန့်လက်နက်ကိုင်တပ်ဖွဲ့ရဲ့အခိုင်အမာတပ်စခန်းတစ်ခုကိုပြင်းထန်တိုက်ခိုက်ပြီးသိမ်းလိုက်တယ်ဆိုတဲ့အစိုးရထုတ်ပြန်ချက်ပေါ်မှာကိုကန့်ဘက်ကညင်ပါတယ
်တိုက်ပွဲမရှိခဲ့ပါဘူးခင်ဗျာဒါပေမဲ့ strategy ကောင်းကိုကျွန်တော်ရှိပြောင်းရှိလုပ်ရင်လုပ်လိမ့်မယ်ဒါပေမဲ့ကျွန်တော်အဲ့ဒါတော့တည်ကြတော့ကျွန်တော်သိမသိဘူးဗျတနေ့တော့ဖြစ်ပါသေးတယ်ဒါပေမဲ့အရှိန်ကတော့ဟိုးရပန်းနဲ့
ကိုကန်တက်ဖွဲ့ပြောခွင့်ရသူရဲ့ပြောပြချက်ပါအဲ့နောက်မှာတော့တကြံတက်နေ့မြင်ကွင်းတချို့နဲ့နှစ်တစ်ကူတေးလက်ဆောင်တပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြေညာပေးပါမယ်ရှင်
မနေ့တုန်းကနေမြုပ်သွားခဲ့တဲ့စီဝူဂရုတင်မော့ကိုပြန်ပြီးဆယ်ယူဖို့အတွက်တောင်ကိုရီးယားသမ္မတပတ်ကုံနယ်ကသတိပေးလိုက်ပါတယ်။တင်မော့နေမြုပ်ရာမှာတေဆုံးခဲ့ရသူ304ဦးရဲ့ကျန်းရသူမိသားစုဝင်တွေအဓိကတောင်းဆိုချက်ကိုလက်ရောတဲ့သဘောနဲ့ဖြစ်ပါတယ်။ဒီကနေ့တောင်ကိုရီးယားအနောက်တောင်ကန်ယိုရန်ဒေသမှာစီဝူတင်မော့တိတ်မောက်ခဲ့တဲ့တနှစ်ပြည့်အခမ်းအနားကျင်းပစဉ်မှာသမ္မတကသူ့ရဲ့မင်းကွန်းနဲ့မှာအခုလိုထည့်သွင်းပြောကြားလိုက်တာပါ။ကျောင်းသူကျောင်းသားအများစုလိုက်ပါခဲ့တဲ့ဒီတင်မော့ဟာသူ့တိတ်မောက်ခဲ့တဲ့နေရာမှာပဲအခုထိဆိုးနေမြုပ်နေဆဲဖြစ်ပါတယ်။တောင်နေမြုပ်မှုဟာတောင်ကိုရီးယားနိုင်ငံအတွက်အဆိုးအဝါဆုံးရေချောင်းအန္တရာယ်တစ်ခုအဖြစ်သတိပေးနေတယ်လို့ဖြစ်နေတာပါ။အခုချိန်ဟာသင်းမောကိုပြန်ပြီးဆယ်ယူနိုင်ဖို့နဲ့ပြင်ဆင်ရမယ့်အချိန်ရောက်နေပြီးမို့အ мян ပြန်ပြီးဆယ်ယူနိုင်အောင်လိုအပ်တဲ့အစီအစဉ်တွေချက်ချင်းချမှတ်သွားမှာဖြစ်ကြောင်းသမရကပြောပါတယ်။ဒါ့အပြင်ဂူရီပျောက်ဆုံးနေဆဲဖြစ်တဲ့ခီးတဲ့ကိုဦးရဲ့အလောင်းတွေဘယ်မှာရှိတယ်ဆိုတာကိုရှာဖွေမယ်လို့လည်းသမရကကတိပေးလိုက်ပါတယ်။တေဆုံးခဲ့သူတွေရဲ့မိသားစုဝင်အတော်များများကဒီကနေ့မနေ့စောစောအောက်မေပွဲအခမ်းအနားကျင်းပရာနေရာကိုလာရောက်တဲ့သမရကိုတွေ့ဆုံဖို့အတွက်ညင်းပယ်ခဲ့ကြပြီးတင်းမော့ကိုပြန်ပြီးဆဲပေးဖို့သဘောတူမှအတွေ့အခံမှာဖြစ်ကြောင်းပြောပါတယ်။တေဆုံးခဲ့သူတွေရဲ့မိသားစုတွေနဲ့ရင်းနှီးနှီးပြောဆိုနိုင်မှုအပြင်ဘာကြောင့်ဒီတင်းမော့နင်းမြုပ်တယ်ဆိုတာကိုပါအသေးချာဖော်ထုတ်နိုင်ဖို့တန်ချိန်9000နီးပါးရှိတဲ့ဂရုတင်းမော့ပြန်ဆဲယူဖို့ဖိအားပေးမှုကိုတောင်ကိုရီးယားအစိုးရရင်ဆိုင်နေရပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေရောင်းပိုင်လေရင်နဲ့ပတ်သက်လို့မကြတဲ့အချိန်ထိတဲလွန်စားတစုံတရာမတွေ့ရသေးဘူးဆိုရင်တော့လက်တလောရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာတွေကဧရိယာကိုနှစ်ဆတိုးချဲ့သွားမှာဖြစ်တဲ့အကြောင်းနိုင်ငံမောင်းဆောင်ပါဝင်တဲ့ရှာဖွေရေးအဖွဲ့ကပြောပါတယ်လက်တလောရှာဖွေဖို့သတ်မှတ်ထားတဲ့စတူယန်ကီလိုမီတာ6000ရဲ့68ရာခိုင်နှုန်းကိုရှာဖွေခဲ့ပေမဲ့လေယာဉ်နဲ့ပတ်သက်တဲ့တဲလွန်စားမတွေ့ရသေးဘူးလို့လည်းမလေးရှားတရုတ်နဲ့ဩစတြေးလျနိုင်ငံကတာဝန်ရှိသူတွေမလေးရှားနိုင်ငံကွာလာလမ်ပါမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ကြတာပါမေလအထိဘာမှထပ်မတွေ့ဘူးဆိုရင်တော့ရှာဖွေလုပ်ငန်းတွေကိုတွေးချင်မှဖြစ်တဲ့အကြောင်းနဲ့တစ်နှစ်လောက်တော့အချိန်ရယူရလိမ့်မယ်လို့လည်းဩစတြေးလျဒုတိယဝန်ကြီးချုပ်ဝါရန်ထရက်စ်ကပြောဆိုခဲ့ပါတယ်ရှာဖွေလုပ်ငန်းဟာအန်ဒီယေများလွန်ပြီး view site ဆောင်ရွက်ဖို့လိုအပ်ပေမဲ့ပျောက်ဆုံးနေတဲ့လေယာဉ်ကိုရှာတွေ့နိုင်မှုဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါမလေးရှားတရုတ်ဘူးဆောင်ရွက်ဝန်ကြီး Lloyd Trimline နဲ့တရုတ်တရုတ်ဘူးဆောင်ရွက်ဝန်ကြီးရန်ချောင်တန်တို့ကလည်းအလားတူသဘောထားတွေပြောဆိုခဲ့ပါတယ်939ရောက်လိုက်ပါသွားတဲ့မလေးရှားလေကြောင်းပိုင် MH370 လေယာဉ်ဟာပြီးခဲ့တဲ့နှစ်မတ်လထဲမှာပဲကွာလာလမ်ပူကနေဘီဂျင်းမြို့ကိုဥတီပြန်တန်းနေစဉ်ပျောက်ဆုံးသွားခဲ့တာပါလေယာဉ်ရဲ့ပုံမှန်ဆက်သွယ်မှုစနစ်တွေပြတ်တောက်သွားခဲ့ပြီးမြဲဂျေရုဆက်သွယ်မှုစနစ်အရဩစတြေးလျနိုင်ငံအနောက်ဘက်မိုင်ပေါင်း1100ကျော်အကွာအိန္ဒိယသမုဒ္ဒရာတောင်ပိုင်းတနေရာမှာပြတ်ကျခဲ့ပုံရတယ်လို့ယူဆထားကြပါတယ်ဂျေရုဆက်သွယ်စနစ်ကရရှိထားတဲ့အချက်လက်တွေဟာတိကျတဲ့အတွက်ကြောင့်ရှာဖွေတဲ့နေရာမလွဲနိုင်ဘူးလို့လည်းမလေးရှားတရုတ်ပူဆောင်ရေးဝန်ကြီးကပြောဆိုထားပါတယ်
ဒီကနေ့မဟာတကြံအတက်နေမှာဥရောပသမဂ္ဂက မနေ့ဖန်နှစ်မှာချက်ရောက်မဲ့မြန်မာနှစ်တက်1388ခုနှစ်အတွက်ဆွမွန်ကောင်းတောင်းတဲ့အကြောင်းတမ်မကြီးရိုလန်ကိုပီယာကတောင်းလွှာပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးကုန်သွယ်ရေးအုပ်ချုပ်ရေးနဲ့ငြိမ်းချမ်းရေးပြင်ကြီးလက်ဒေသဖွံ့ဖြိုးရေးနဲ့တခြားဖွံ့ဖြိုးရေးဆန္ဒတွေအတွက်ဥရောပငွေ1ဘီလီယံကျော်ကျော်ဆက်လက်အကူအညီပေးသွားမယ်လို့လည်းဖော်ပြထားပါတယ်။မဟာတကြံကိုမြန်မာနိုင်ငံမှာစီစီကားကားကျင်းပခဲ့တယ်လို့အိန္ဒိယ၊ထိုင်း၊လာအိုစ်၊ကမ္ဘောဒီးယားနိုင်ငံတွေမှာလည်းကျင်းပကြပြီးပျော်ပျော်ပါပါရေကစားခဲ့ကြတာပါ။ဒီကနေ့ရန်ကုန်ကတကြံမန်းနဲ့တခုနားမှာတော့ဒန်းငွေအိုးပောက်ကွဲမှုတစ်ခုဖြစ်ပွားပြီးလူ၉ဦးဒဏ်ရာခဲ့တာမို့အထိတ်တလန့်ဖြစ်ခဲ့ကြပြီးလုံခြုံရေးတွေတိုးမြှင့်ထားတာပါ။ထိုင်းနိုင်ငံမှာတော့ရေကစားပွဲတော်ကျင်းပရဲ့အားလည်းရ9ရက်ကိုအန်ဒီအန်နေတွေဖြစ်နေတတ်မှတ်ထားပြီးအခုနှစ်မှာလူပေါင်း364ယောက်တေဆုံးခဲ့ရတယ်လို့လက်ထောက်ပြည်ထောင်ဝန်ကြီးကဒီကနေ့တကြံအတက်နေမှာပြောပါတယ်။ဒီနှစ်မှာထိုင်းနိုင်ငံတဝန်းမော်တော်တဆကားတိုက်မှုပေါင်း3400နီးပါးဖြစ်ပွားခဲ့တဲ့အတွက်လူပေါင်း350ကျော်တေဆုံးပြီး3500ကျော်ဒဏ်ရာရခဲ့တာမို့မနစ်ကထက်ပိုးပြီးများနေတာဖြစ်ပါတယ်။
မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာနည်းပညာကွာမှုရောက်ဖွံ့ဖြိုးမှုတွေအားနည်းနေတဲ့အကြောင်းကမ္ဘာစီးပွားရေးဖိုရမ် WEF ရဲ့အစီရင်ခံစာအထက်ကဖော်ပြပါရတယ်။ Digital နည်းပညာအားနည်းမှုရောက်ကမ္ဘာတဝန်းစီးပွားရေးနဲ့လူမှုရေးအရထိခိုက်ဒဏ်ရာမှုတွေရှိနေတယ်လို့လည်း2015ခုနှစ်ကမ္ဘာသတင်းနဲ့နည်းပညာဆိုင်ရာအစီရင်ခံစာဒီကနေ့ထုတ်ပြန်ရမှာပြောဆိုခဲ့တာပါ။ကမ္ဘာပေါ်ကနိုင်ငံပေါင်း143နိုင်ငံကအခြေအနေတွေကိုစစ်စစ်လေ့လာထားတဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကအဆင့်139အထိနှိမ့်ချနေတယ်လို့ဖော်ပြထားပြီးထိပ်ဆုံးနံပါတ်1နေရာမှာတော့စင်ကာပူဒီနောက်မှာတော့ဖင်လန်ဆွေဒင်တို့ကဒုတိယနဲ့တတိယအမေရိကန်ကတော့အဆင့်9မှာရှိနေပါတယ်။ Digital နည်းပညာနဲ့ဆက်သွယ်နိုင်မှုအတွက်အမြင့်ဆုံး9မှတ်အထိသတ်မှတ်ထားရမှာတော့မြန်မာနိုင်ငံက 2.5 မှတ်သာရရှိခဲ့တာပါ။တဲ့နဲ့ဆက်သွယ်ရေးနည်းပညာအထုံးပြူနိုင်စွမ်းနှိမ့်ချတဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံရဲ့နောက်မှာအင်ဂိုလာ၊ဘူရွန်ဒီ၊ဂီနီနဲ့ချတ်လေးနိုင်ငံပဲရှိပါတယ်။ဆွစ်ဇာလန်နိုင်ငံအခြေစိုက် WEF ရဲ့အစီရင်ခံစာကိုပူးတွဲပြုစုခဲ့သူသရီကိုက်ချာကတော့တဲ့နဲ့ဆက်သွယ်ရေးနည်းပညာတွေကိုသုံးခွင့်မရတာမသုံးတတ်တာတွေကြောင့်ဒီဂျစ်တယ်နည်းပညာစည်ရဲမွဲတင်မှုနဲ့ကြုံနေရတယ်လို့ဒီလိုအားနည်းချက်တွေကြောင့်နည်းပညာကိုအခြေခံပြီးရရှိလာနိုင်တဲ့အကျိုးကျေးဇူးတွေကိုလူတွေအနေနဲ့ခံစားသင့်တယ်လို့မခံစားကြရဘူးလို့လည်းပြောဆိုခဲ့ပါတယ်။တဲ့င်းနဲ့ဆက်သွယ်ရေးဒီဂျစ်တယ်နည်းပညာဖွံ့ဖြိုးရေးအတွက်မရှိမဖြစ်လိုအပ်ချက်တရလို့လည်းသူကသတိပေးခဲ့တာပါ။ကမ္ဘာပေါ်ကနိုင်ငံတော်တော်များများမှာတော့ကုန်ထုတ်လုပ်မှုတွေစီးပွားရေးဖွံ့ဖြိုးမှုတွေနဲ့လူနေမှုအဆင့်တန်းတိုးတက်လာစေမယ့်ဒီဂျစ်တယ်ဆက်သွယ်မှုတွေအားကောင်းလာအောင်ပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်မှုပြည့်ကွက်နေတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ယီမင်နိုင်ငံမှာနိုင်ငံရေးပြဿနာတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုးပြီးများလာနေချိန်မှာပဲယီမင်နိုင်ငံငြင်းငြင်းချမ်းချမ်းပြောင်းလဲတွေလုပ်နိုင်အောင်အကူအညီတွေပေးနေတဲ့ကုလသမဂ္ဂအထူးတန်တမန်ဂျမယ်ဘီနိုမဟာသူ့လင်းနေတာတာဝန်ယူခဲ့တဲ့ယာရုကနေနှုတ်ထွက်သွားပြီးဖြစ်ပါတယ်။ဂျမယ်ဘီနိုမဟာတခြားတာဝန်ကိုပြောင်းယူခြင်းနဲ့လို့ပြောခဲ့ကြအောင်ကုလသမဂ္ဂအထွေမှုချုပ်မစ္စတာဘန်ကီမွန်းရဲ့ပြောခွင့်ရကမနေ့ညကကြေညာချက်တစ်စုံထုတ်ပြန်ပြောဆိုလိုက်တာဖြစ်ပြီးသူ့နေရာမှာတာဝန်ယူမဲ့သူကိုလုံရုံလုံဆန်တိုင်းကျင်ညာမယ်လို့ဆိုပါတယ်။ဒီတော့တွင်ရေမင်းနိုင်ငံနိုင်ငံရေးကူးပြောင်းကာလလမ်းကြောင်းမှန်ပေါ်ရောက်ဖို့အတွက်ငြိမ်းချမ်းရေးလှုပ်ဆောင်မှုတွေကိုပြန်ပြီးလုပ်ပေးဖို့ကြိုးစားမှာမဟုတ်သေးဘူးလို့လည်းကျင်ညာချက်မှာဖော်ပြပါတယ်။အီရန်ကထောက်ခံပံ့ပိုးပေးနေတဲ့ဟူသီတပုံတွေနဲ့လက်ရှိသမ္မတအက်ဒ်ရာဘူမန်ချောဟာဒီကိုထောက်ခံသူတွေကြားတိုက်ပွဲတွေရပ်ဆဲဖို့အတွက်အထူးတန်တမန်ဘီနိုမားရဲ့ရေမင်းငြိမ်းချမ်းရေးကြိုးစားမှုတွေနဲ့ပတ်သက်ပြီးဆော်ဒီအာရေဗျနဲ့တခြားပင်လယ်ကွေ့နိုင်ငံတွေကမကျေနပ်ကြဘူးလို့လေကုလသမဂ္ဂတန်တမန်တွေကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကတော့ရီးမင်းနိုင်ငံကအဖွဲ့အစည်းတွေအနေနဲ့နိုင်ငံငြိမ်းချမ်းရေးအတွက်အားလုံးပါဝင်တဲ့ညှိနှိုင်းမှုတွေကိုအမြန်ပြန်ပြီးလှုပ်ဆောင်မှုတောင်းဆိုတဲ့အဆိုပြုချက်ကိုဒီသတင်းပတ်အစောပိုင်းမှာပဲထုတ်ပြန်ခဲ့တာပ
ါ ယူရန်နိုင်ငံရဲ့နျူကလ িয়ার စစ်ဆင်တဲ့ပတ်သက်လို့ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ယူရန်နိုင်ငံတို့ကဆစ်ဆက်ညှိနှိုင်းသူတွေရဲ့ဆွေးနွေးပွဲတွေရှေ့သတင်းပတ်ထဲအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာပြန်လည်စတင်မှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်ကိုဒီလ22နဲ့23ရက်နေ့တွေမှာကျင်းပမှာဖြစ်တဲ့အကြောင်းဥရောပသမဂ္ဂ EU ကဒီကနေ့ပဲကြေညာခဲ့တာပါဆွေးနွေးပွဲမှာတော့ဒီလဇမတ်နှုန်းကသဘောတူညီမှုရရှိထားတဲ့အခြေခံလုပ်ငန်းစဉ်ကိုဆက်လက်ဆွေးနွေးပြီးဇွန်လ30ရက်နေ့နောက်ဆုံးသဘောတူညီချက်ရနိုင်အောင်လည်းကြိုးပမ်းသွားကြမှာဖြစ်ပါတယ်ဆွေးနွေးပွဲမှာပါဝင်ကြတဲ့ American, Britain, ပြင်သစ် Russia, Germany တရုတ်6နိုင်ငံတို့ကတော့ အီရန်ရဲ့နျူကလ িয়ার စစ်ဆင်တွေကိုရှော့ချပြီးအပြန်အလှန်တွေနဲ့အီရန်နိုင်ငံပေါ်စီးပွားရေးရာပိတ်ဆို့တံခတ်ထားတာတွေကိုဖယ်ရှားပေးပြီးသဘောတူညီချက်ရနိုင်မှုကြိုးပမ်းနေကြတာပါ။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့တရားစီစဉ်တရားဖြစ်အီရန်နိုင်ငံနဲ့ဆွေးနွေးမှုတွေလုပ်ခဲ့တဲ့နိုင်ငံတကာအမှုမြင့်ဆွမ်းအေဂျင်စီ IAEA ကတော့တွဲဆုံမှုတွေဟာအပြည့်သဘောဆောင်တယ်လို့ပြောဆိုခဲ့ပါတယ်။နောက်ထပ်တွဲဆုံမှုတွေဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့လည်း IAEA ကပြောဆိုခဲ့တာပါ။မနေ့ကတော့အီရန်သမ္မတဟာဆန်ရူဟာနီကနျူကလ িয়ার စီစဉ်နဲ့ပတ်သက်လို့နောက်ဆုံးသဘောတူညီချက်ရနိုင်မှုကမ္ဘာအင်အားကြီး6နိုင်ငံနဲ့ဆွေးနွေးနေတာလားဖြစ်ပြီးအမေရိကန်လွှတ်တော်အမတ်တွေနဲ့စကားပြောနေတာမဟုတ်ဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်
။အီရန်ကတည်းကနျူကလ িয়ার စီစဉ်တွေနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့စူးစမ်းချင်နေတဲ့ကိစ္စဟာရုရှားကအီရန်ကို S-300 လေကြောင်းကာကွယ်စနစ်တွေရောင်းချပေးဖို့စဉ်းစားတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြတ်သားသွားစေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ရုရှားလူရုစီကမေးခွန်းတွေကိုသမ္မတကနှစ်ဆင်လက်ခံဖြေကြားပေးတဲ့ရုရှားရုပ်တံရဲ့ဒီကနေ့ပြုလုပ်တဲ့ဒဏ်ရိုက်မေးမြန်းခန်းမှာသမ္မတပူတင်ကအခုလိုပြောကြားလိုက်တာပါ။အီရန်ကို S-300 အတွက်5ခုရောင်းချပေးဖို့2009ခုနှစ်တုန်းကဒေါ်လာတန်း100တန်းနဲ့ contract စာချုပ်ကိုရုရှားကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂကအီရန်ပေါ်မှာဒဏ်ခတ်ရေးယူမှုတွေလုပ်ခဲ့တာမို့နောက်3နှစ်ကြာမှရုရှားကဒီ contract စာချုပ်ကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကတော့ American နိုင်ငံသမ္မတ Obama အစိုးရအဖွဲ့အစိုးရင်ကြောင်းထုတ်ဖော်ပြောဆိုခဲ့ပြီးနိုင်ငံနိုင်ငံကြာမှာပဲ Mr. Putin ကသူရပ်ဆိုင်းထားတာကိုပြန်ပြီးရုပ်သိမ်းလိုက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြေညာပေးခဲ့တာပါ။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးကိုကန်ဒေတာဘက်ကစီရေးအခြေအနေဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါရှင်။မြန်မာအစိုးရတက်နဲ့ကိုကန်မြန်မာအစိုးရတက်အနေနဲ့ကိုကန်အခိုင်အမာစစ်စခန်းတစ်ခုကိုတကြံအတွင်းမှာပြင်းပြင်းထန်ထန်တိုက်ခိုက်ပြီးသိမ်းလိုက်တယ်လို့ဆိုချိန်မှာကိုကန်နဲ့တအောင်တပ်ဖွဲ့ဘက်ကတော့ညှင်းဆို့ထားဆဲဖြစ်ပါတယ်။ဒါအပြင်ဝဒေတာမှာကျင်းပမဲ့တနိုင်ငံလုံးအပြစ်ရရေးနောက်ဆုံးဆုံးဖြတ်ချက်ချမဲ့တိုင်းရင်းသားထိတ်သည့်ဆွေးနွေးပွဲကိုတက်ဖို့မြန်မာဘက်ကတားမြစ်ပေမဲ့ဒီအပြစ်မရက်သေးတဲ့အဖွဲ့နှစ်ဖွဲ့စလုံးကတက်ဖို့ရှိတယ်လို့ပြောခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကိုကန့်တက်ရင်ဟာ250ခန့်အခိုင်အမာခုခံခဲ့တဲ့ပါစင်ကျော်အရှိမြောက်ပဲပေ9100ကျော်မြင့်တဲ့တောင်ကုန်းအမှတ်1584ကိုတကြံကာလအတွင်းစွန့်စားတိုက်ခိုက်ခဲ့မှုကြောင့်မနေ့နေ့လယ်တနားရီမှာတည်ယူနိုင်ခဲ့တယ်လို့မြမတက်မတော်ကအကြီးညာချက်ထုတ်ခဲ့ပါတယ်ဒီအကြီးညာချက်ထဲမှာပဲမြေအနေထအသာစီးရှိတဲ့ဒီတောင်ကုန်းကိုအပြည့်9ရက်နေ့တည်းကလက်နက်ကြီးနဲ့တန်ချက်ကာကာဖြစ်ကူမှုတွေနဲ့တိုက်ခဲ့ပြီးလှဆွထိုးမှု46ကြိမ်လုပ်ခဲ့ကစန်တိုက်ရှန်ကုန်းမြေဒေသကနောက်ထပ်တောင်ကုန်းတွေကိုလည်းသိမ်းနိုင်ခဲ့တယ်မြမအရာရှိတွေပါဝင်မြမဘက်က16ဦးကြာခဲ့ပြီး130ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ MNDA လို့ခေါ်တဲ့ကုကံတပ်ဖွဲ့ရဲ့ပြောင်းရဦးထွန်းမြတ်လင်းကတော့မလာဆန်းမှာတိုက်ပွဲတွေပြင်းထန်လာတာမှန်ပေမဲ့တကြံတွင်းမှာတိုက်ပွဲတွေတရချင်းကြာလာခဲ့တယ်မြမအစိုးရကတင်းလိုက်တယ်လို့ပြောတယ်မနေ့ကဆိုတိုက်ပွဲတောင်ဖြစ်တာမကြားခဲ့ဘူးလို့တုံ့ပြန်လိုက်ပါတယ
်ကျွန်တော်ရှိတန်းနေရတဲ့တင်းရတော့မနေ့တော့တိုက်ပွဲမရှိခဲ့ပါဘူးခင်ဗျာဒါပေမဲ့strategy ကုန်းကိုကျွန်တော်ရှိပြောင်းရှိလုပ်ရင်လုပ်လိမ့်မယ်ဒါပေမဲ့ကျွန်တော်အဲ့ဒါတော့စီရေကြတော့ကျွန်တော်သိမသိဘူးဗျတနေ့တော့ဖြစ်ပါသေးတယ်ဒါပေမဲ့အရှိန်ကတော့ဟိုးရပန်းနဲ့ဆိုင်တော့နည်းနည်းညော့တော့ဟိုရှိရနေရနေ73အထိကတော့ပြန်ထားပါလေ14ရနည်းနည်းလေးညော့တယ်မနေ့တော့တော့တိုက်ပွဲမရှိပါ
ဘူးဒါအပြင်ကိုကန့်တက်ဖွဲ့တွေနဲ့အတူမြန်မာတက်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့ TNLA ခေါ်တအန်းအမျိုးသားလူမျိုးရေးတက်မတော်ထိပ်ပိုင်းတာဝန်ရှိသူမိုင်ဖုံးကျော်ကလည်းအခုလိုစခန်းကြီးတစ်ခုကိုတင်ပိုက်တာတော့မရှိသေးဘူးတောင်ကုန်းငယ်တချို့ကိုတင်ခဲ့တာတော့ရှိတယ်လို့ထုတ်ပြောခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒါတော့မတင်ရသေးပါဟုတ်ကဲ့တောင်ကုန်းအသေးမွားလေးရောဖြစ်ကောင်းဖြစ်နိုင်ပါတယ်အဲ့မှာတောင်ကုန်းနေအများကြီးပဲတကယ်စခန်းကြီးတော့မသိမိသေးပါဘူးဟုတ်ကဲ့ကျွန်တော်တို့အကုန်လုံးခုခံနေသေးပါပဲအ
ဲ့ဒီတော့ UNFC လို့တကောက်ခေါ်တဲ့တိုင်းဒေသမဟာမိတ်အဖွဲ့အနေနဲ့မကြာခင်တနင်္ဂနွေလုံးအဖြစ်ခက်ရရေးလက်မှတ်ထိုးနိုင်ဖို့ကိုကန့်ဒေသအပါအဝင်ဆက်ပြင်းထန်နေတဲ့တိုက်ပွဲတွေရပ်ပေးဖို့မြန်မာဘက်ကတောင်းဆိုခဲ့တာကြောင့်လည်းတကြံအားလည်းရတွေကြောင့်ဥထွန်းမြက်လင်းပြောသလိုတိုက်ပွဲတွေရော့ကျလာတာပါလားလို့မေးရမှာတော့
တိုက်ဆိုင်လို့တော့မသိဘူးတော့ဒါပေမဲ့နည်းနည်းတော့ဟိုကဘယ်နဲ့အချိန်တော့ညော့သွားပါ
ပြီ။ဒါအပြင်နောက်လာမေလတရနေ့ချရင်ဝါဒီတာမှာလုံးမဲ့တိုင်းရင်းသားလက်နက်ကင်ထိပ်သီးညီလာခံကိုဒီကိုကန့်နဲ့တန်းတပ်ဖွဲ့တွေမတက်စေဖို့မြန်မာအစိုးရဘက်ကဖိအားပေးနေတာတွေရှိပေမဲ့သူတို့နှစ်ဖွဲ့လုံးဖိတ်စာရထားပြီးဒီညီလာခံတက်ဖို့ပြင်နေတယ်လို့ဆိုပါတယ်။ MNDA ခေါ်ကိုကန့်တန်းလူလူတီများတဲ့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်ပြောခွင့်ရဦးထွန်းမြတ်လင်းကသူတို့ဖိတ်စာမရခင်ကတည်းကအခုလိုမြန်မာဘက်ကမတက်စေချင်တာတရားမဝင်ကြားခဲ့ရတယ်လို့ဆိုပါတယ်
။ ကျွန်တော်ကြားလာကဖိတ်စာမပေးခင်ကတည်းကသူတို့ကနေပြီးတော့မှဒီဝါကိုပြောတာရှိတယ်လို့တော့ကျွန်တော်ကြားပါတယ်အဓိကတော့ကျွန်တော်ဖွဲ့ပါဗျာသူတို့တော့တိတ်မပါသေးခြင်းဘူးဆိုတဲ့ပုံစံမျိုးပေါ့
ဒါပေမဲ့ဒီညီလာခံကိုတက်ဖို့ရှိလားလို့မေးရမှာတော့ဦးထွန်းမြလင်းကပဲ
ဟောရှိပါတယ်ကျွန်တော်တက်ဖို့ရှိပါတယ်ကျွန်တော်အစည်းအဝေးဆိုင်ပြီးတော့သွားမဲ့သူကိုကျွန်တော်တက်မှတ်မယ်ဒီကျွန်တော်ပါရီဆွေးနွေးမယ်လဲဆိုတော့အဲ့မှာကျွန်တော်အပြေရပါမယ်ခွဲ
့အလားတူတန်းတက်ဖွဲ့ရဲ့နိုင်ငံရေးဥဆောင်ပါတီဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးကအထွေထွေမိုင်ဖုံးကျော်ကလည်းသူတို့လည်းဖိတ်စာရတာပြီးမြန်မာဘက်ကတားတဲ့ကြားကဒီညီလာခံကိုတက်မှာပါလို့ထုတ်ပြောခဲ့ပါတယ
်အာဦးအောင်မြင့်တို့ဘာလို့ပြောတာတော့ကျွန်တော်တို့သိတယ်သူတို့ဘက်ကနေသူတို့တော့ကျွန်တော်တို့ဖိတ်တဲ့အချိန်တော့ပြောပြပါတယ်သူအစိုးရကတော့ဦးသိန်းစွာတော့အဲ့လိုပြောတယ်အဲဒါပေမဲ့သူတို့ကတော့ဒါသူတို့နေမှာလုပ်တယ်ဆိုတော့ကျွန်တော်တို့တက်ဖို့လိုတယ်တက်ဖို့တင်တယ်ဆိုလို့သူတို့ဖိတ်တာပါဆိုပြီးကျွန်တော်တို့အဲ့လိုဖိတ်ပါတယ
်အဲ့ဒီတော့တနင်္ဂနွေလုံးပြက်ခတ်ရက်ဖို့နောက်ဆုံးကချင်တက်ဖွဲ့ KIO ပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပြင်ဆင်နေချိန်မှာဖြစ်လာတဲ့ဒီတိုင်းဒေသညီလာခံကနေတိုက်ပွဲတွေမရက်နိုင်သေးတဲ့ကိုကန့်အဖွဲ့အနေနဲ့ဘာတွေမျှော်လင့်ထားပါလဲလို့မေးရမှာတော့ဦးထွန်းမြလင်းက
တနင်္ဂနွေလုံးပြက်ခတ်ရက်စီအတွက်အထောက်အကူပြုရတော့ကောင်းတာပေါ့ကချင်ပြည်နယ်ကအဓိကဖြစ်ပြနေတဲ့ဒီကနေ့အပြစ်ခတ်ရဲဆွဲတော့ရတော့ကောင်းတာပေါ့ဗျ
တကယ်တော့မြန်မာအပြစ်ခတ်ရဲဆေးရေးမှာအဓိကအစိုးရဘက်ကညှိနှိုင်းဆွေးနွေးနေသူသမရယုံဝင်ကြီးဦးအောင်မင်းအနေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရဲဆေးရေးစာချုပ်မကြာခင်လက်မှတ်ထိုးနိုင်တော့မယ်လို့ဂျပန်နဲ့ဆွေးနွေးနေချိန်မှာမြန်မာတပ်မတော်အနေနဲ့ကတော့တိုက်ပွဲတွေပြင်းထန်စွာဆင်နွှဲနေပြီးစီးအောင်မြင်မှုတွေရနေပြီလို့ထုတ်ပြန်နေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တာပါရှင်တစ်ချိန်တည်းမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ဆက်ညှိနှိုင်းနေတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာနိုင်ငံတကာကစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့အစီအစဉ်ရှိတဲ့အကြောင်းဂျပန်နိုင်ငံကိုခိတ္တရောက်ရှိနေတဲ့သမရယုံဝင်ကြီးဦးအောင်မင်းကပြောလိုက်ပါတယ်တိုကျိုမြို့နိုင်ငံခြားသတင်းတောက်များအသစ်မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးအောင်မင်းအခုလိုပြောလိုက်တာဖြစ်ပါတယ်ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
အစိုးရငြိမ်းချမ်းရေးဖွဲ့ဆောင်မှုအဖွဲ့ဒုက္ခသမရယုံဝင်ကြီးဦးအောင်မင်းဟာမြန်မာနိုင်ငံရဲ့အပြစ်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ဂျပန်နိုင်ငံကပေးနေတဲ့အကူအညီကိစ္စဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်ရှိနေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒတိုင်းပြည်လုံးအတိုင်းအတာရအပြစ်ခတ်ရဲဆဲရေးလှုပ်ဆောင်နေတဲ့ကာလအတွင်းမှာလည်းအချို့နေရာတွေမှာတိုက်ပွဲတွေဆက်ရှိနေနိုင်ကြောင်းငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်စဉ်တွေကိုလေ့လာဆောင်ကြည့်ဖို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့အစီအစဉ်ရှိကြောင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးအောင်မင်းကပြောသွားပါတယ်
။ကချင်စိတ်မှာတိုက်ပွဲတွေရင်တော့ပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အခုကချင်စိတ်မှာတိုက်ပွဲတွေ 90% ကရှော့ချနိုင်ခဲ့ပြီဖြစ်ပါတယ်။ ceasefire process မှာတိုက်ပွဲအနည်းချင်းအချို့ရှိမှာဖြစ်ပါတယ်။ကျွန်တော်တို့တိုက်ပွဲမဖြစ်အောင်လှုပ်ဆောင်နေခြင်းဖြစ်ပါတယ်။နောက်ဒီတဲ့ပို့ပြီးယုံကြည်မှုတွေတည်ဆောက်နိုင်တဲ့အခါမှာနောက်ပိုက်ကာလတွေမှာ observer အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုခွင့်ပြုပေးဖို့ရှိပါတယ်ကျွန်တော်ငြိမ်းချမ်းရေးစာချုပ်ကြီးထဲမှာလည်း code of conduct ရေးဆွဲတာပါပါမယ်နောက်ပြီးတဲ့အခါကျတော့ joint monitoring committee ဆိုတာကိုတစ်ဖက်စောင့်ကြပ်ကြည့်ရှုတဲ့အဖွဲ့များထားရှိတော်မှာဖြစ်ပါတယ်အဲ့ဒီမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေက observer အဖြစ်ပါဝင်ခွင့်ရမှာဖြစ်ပါတယ်လို့
ဝန်ကြီးဦးအောင်မင်းဟာသူခီးစဉ်အတွင်းပြီးခဲ့တဲ့အင်္ဂါနေ့ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့ပြီးမြန်မာအစိုးရအနေနဲ့အပြစ်ရငြိမ်းချမ်းရေးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီလမ်းကြောင်းအောင်မြင်တဲ့အထိသူတို့အစိုးရကဆက်လက်လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံကိုကတိပေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်။နံပါတ်၁ကတော့ငြိမ်းချမ်းရေးကိုရအောင်လုပ်မယ်။နံပါတ်၂ကတော့ free and fair election လုပ်ပေးပါမယ်။နောက်နံပါတ်၃ကတော့ဒီမိုကရေစီလမ်းကြောင်းကိုမရောက်ရအောင်သွားမယ်ဆိုတာကိုလှုပ်သွားမိဖြစ်ကြောင်းတင်ပြလိုပါတယ်ဒါအဲ့ဒီကိစ္စအတွက်လဲဂျပန်အစိုးရအနေနဲ့ဂျပန်ပြည်သူလူထုအနေနဲ့ကျွန်တော်တို့ကိုထောက်ခံအားပေးကူညီဖို့လိုအပ်ပါတယ
်ဒါအပြင်နိုင်ငံတကာရဲ့စိုးရိမ်ချက်တစ်ခုဖြစ်တဲ့ဒေါန်ဆန်းစုကြည်သမရအဖြစ်ဝင်ရောက်အရွေးခံနိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သတ်ချက်နဲ့ပတ်သက်ပြီးလဲရှင်းပြသွားပါတယ
်ဒေါန်ဆန်းစုကြည်သမရဖြစ်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့လိုအပ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အတွက်ဤစနစ်ပေါင်းမြောင်များစွာရှိပါတယ်ကျွန်တော်တို့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်နှစ်မှာဘယ်လိုပြင်ရမယ်ဆိုတာကိုအဲ့ဒီမှာဖော်ပြထားပြီးဖြစ်ပါတယ်။အဲ့ဒီစနစ်တွေဟာအစ်စ်လိုက်လောက်မှာဖြစ်တဲ့အတွက်ကြာနိုင်ပါတယ်။ဒါကြောင့်မလို့ဖြတ်လန်းနည်းနဲ့ပြင်လို့ရအောင်အခုဆိုရင်ကျွန်တော်တို့နိုင်ငံတော်အတွင်းမှာ48ပွင့်ဆိုင်အစည်းအဝေးကျင်းပပါတယ်။ဒေါအောင်ဆန်းစုကြည်ကိုဆိုရင်ကောင်းတောင်းဆိုတဲ့6ပွင့်ဆိုင်အစည်းအဝေးကိုလည်းကျွန်တော်ဆက်ကျင်းပနေပါတယ်။6ပွင့်ဆိုင်အစည်းအဝေးပထမအကြိမ်တွေ့ပြီးပါပြီ။ ပြီးရင်အခုတကြံကျွန်တော်တို့ဒီအခုအပီလာလာကိုမှာဒုတိယကြိမ်ထပ်ဆွေးနွေးရမယ်သူတို့ framework တွေရေးဆွဲနေပါတယ်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဖို့အတွက်ဓာရီဟာကောင်းတဲ့လာလာတွေဖြစ်ကြောင်းတင်ပြလိုပါတယ
်အရင်စစ်ဆေးရလက်ထက်မှာအနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးတန်ခတ်ပိတ်ဆို့ခဲ့ပေမဲ့ဂျပန်နိုင်ငံကတော့မြန်မာနိုင်ငံကိုစီးပွားရေးတန်ခတ်မှုတွေမလုပ်ခဲ့ပဲ ODA လို့ခေါ်တဲ့နိုင်ငံရဲ့ချားအကူအညီတွေကိုခေတ္တရပ်ဆိုင်းခဲ့တာမျိုးတော့ရှိပြီးလက်ရှိဦးသိန်းစိန်အစိုးရလက်ထက်မှာဂျပန်နိုင်ငံပေါ်တင်နေတဲ့အကျွေးငွေတွေရှော့ပစ်ပေးတာမျိုးအခြားအကူအညီအသစ်တွေပြန်ပေးတာတွေရှိပါတယ်။ဝန်ကြီးဦးအောင်မင်းရဲ့၄ရက်ကြာဂျပန်နိုင်ငံခီးစဉ်ကိုဧပြီလ18ရက်နေ့မှာအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။ဒီတခါတော့တကြံအတက်နဲ့မြင်ကွင်းဘက်ကိုကြည့်ကြရအောင်ပါ။ဒီကနေ့တကြံနောက်ဆုံးရဲ့အတက်နဲ့မှာတော့ရန်ကုန်တကြံမန်းတပ်တွေမှာလူတွေပိုးပြီးတော့စီကားသလိုခိုက်ရန်ဖြစ်ပွားမှုတွေလည်းပိုများလာခဲ့ပါတယ်။တကြံနောက်ဆုံးရဲ့အခြေအနေကိုစုံစမ်းမေးမြန်းထားတဲ့ကိုသားညုံကအကြောင်းစုံပြောပြပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။အခုဒီတကြံနောက်ဆုံးရဲ့မှာတော့လူစီကားတဲ့ကဘာကြီးဖျာလန်စီဒိုနာဟိုတယ်အနီးမှာနေ့လယ်ပိုင်းတော့ကဂက်ဆိုးကွဲမှုဖြစ်တာကြောင့်သတင်းတွေတဆင့်နဲ့တဆင့်ချက်ကားပြီးတော့တကြံရေကစားသူတွေကြားမှာထိတ်လန့်မှုအချို့ရှိခဲ့ပါတယ်။အသားကင်ရောင်းချတဲ့ယင်ပေါ်မှာဂက်ဆိုးပေါက်ကွဲတာဖြစ်ပြီးတော့လူကူမှာအပူလောင်ဒဏ်ရာတွေရရှိပေမဲ့စိုးရင်ရတဲ့အခြေအနေမရှိဘူးလို့သိရပါတယ်။ရန်ကုန်အနောက်ချမ်း KI ရဲတပ်ဖွဲ့ရဲ့ဒူရဲမှုကြီးဦးဝင်းကြီးကတော့လူညုံရေးအခြေအနေကောင်းမွန်ရှိပါတယ်လို့ view ရေးကို
ပြောပါတယ်။ဟုတ်ကဲ့ပါတယ်။လူညုံရေးကြီးဝါချတာလားပြည်ပြည်နေနေလည်းမဟုတ်ဘူးနော်။အဲသူတို့ကတော့ဆိုရီးယားအကင်ကြရအကောင်းမှတင်ပြီးတော့ guest visa လို့လည်းသူတို့ရောင်းတာပေါ့နော်။ရောင်းတော့သူတို့ကျေးဇူးပတ်သွားတယ်နော
်။လူအထီးခိုက်ရှိပါလားခင်ဗျာ
။
โอเคตะจาตะจำมันแท้ดิเยลงยงเยฉินี่ยอบลูရှိပါလဲခင်ဗျာ
ဒါမှမဟုတ်ဒါလည်းသူဂက်ဆိုးပေါက်တာလည်းကားထဲမှာသူကအကင်ကိုကျော်ရောင်းတော့အေးဟုတ်တယ်ကင်ကိုကျော်ရောင်းနေတဲ့ကြောင့်လို့ဂက်ဆိုးကကားထဲတင်ထားတာလေကားထဲတင်တော့အဲ့မှာကားကနေဂက်ဆိုးကအပူလွန်ပြီးတော့ပေါက်သွားတဲ့ချိန်မှာစီလူရှင်ပြီးတော့ဓာရရတာပေါ့အာကျွန်တော်ကမတတရားရနေရာတိုင်းမှာလူရိုးတွေကသူတို့ဒီတောင်ချာတာဆောင်နေနေရှိပါတယ်နော
်အခုလိုမျိုးဒီကဘာကြီးဖျားလန်းဘက်မှာကက်ဆိုးပေါက်ကွဲတာကိုဘုံကွဲတယ်ဆိုပြီးတော့သတင်းပြန်ပြီးတော့တခြားနေရာတွေကရေကစားသူတွေထိတ်လန့်ခဲ့ကြတာဖြစ်ပါတယ်ရန်ကုန်အင်းအားလန်းဘက်ရောက်နေတဲ့သတင်းတောက်တူကတော့အခုဒီနောက်ဆုံးရက်မှာခက်ရန်ဖြစ်ပွားမှုတွေပိုများလာတာသူတွေ့ရတယ်လို့ပြောပါတယ
်လူအရမ်းများတယ်လူအရမ်းများပြီးတော့ဆက်တယ်မူပါရတော့တအားကြီးဆူဆူဝါးဝါးတော့သားရုပ်စိတ်မတွေ့ရဘူးဒါပေမဲ့လမ်းပေါ်မှာတော့အယံမှုသမားတွေများတယ်လမ်းတွေပေါ်မှာရန်ဖြစ်တာတွေကျွန်တော်ခဏခဏတွေ့ရတယ်ဗျာအရင်နေ့ကတည်းကဟိုလူကြီးတွေလူတွေအယံများတယ်အယံများတယ်ဒီနေ့ရန်ဖြစ်တာတွေခဏခဏတွေ့ရတယ်တွေ့ရတော့လုံခြုံရေးစိတ်မရှိဘူးလုံခြုံရေးစိတ်မရှိဘူးနေ့လည်းလည်းစီရိုနာရှင်တော်လေးကကိုရီးယားအကြံဆိုင်မှာအကျဆုံးပောက်ကွဲမှုဖြစ်ဖြစ်လို့အောင်းနိုင်တယ်ဆိုပြီးတော့နည်းနည်းရိုးရိုးရဲတော့ဖြစ်သွားတယ်
ရန်ကုန်တကြံရဲ့နောက်ဆုံးရက်မှာခက်ရန်ဖြစ်ပွားမှုတွေပိုများလာပြီးမဲ့ရဲလုံခြုံရေးချထားမှုတွေကိုတိတ်မတွေ့ရဘူးလို့တကြံလေသူတွေကပြောစုပါတယ်။ကဘာကြီးမှာဒီမန်ဒတ်တစ်ခုကိုစီစဉ်သူတူကတော့သူတို့ရဲ့မန်ဒတ်တွေကိုလုံခြုံရေးစစ်ဆေးမှုတွေအထူးသဖြင့်တော့ဒီနေ့မှာမိုင်းရှာဖွေမှုတွေလာရောက်လုပ်တာမျိုးရှိတယ်လို့ပြောပါတယ်။
နောက်ဆုံးနေ့ဆိုတော့လူတွေကတော့အများကြီးစီကားကြဒီနောက်ဆုံးနေ့မှာလည်းအရင်နေ့တွေလည်းပို့ပြီးတော့အများစီကားတယ်ဗျ။အော်ကျွန်တော်မန်ဒက်ထွန်းနဲ့မှာပြဿနာဖြစ်တာအထူးကြိမ်တယ်ရရှိကြတော့အခုချိန်ပြီးတော့မရှိသေးဘူးဗျမန်ဒက်ထွန်းမှာတော့မန်ဒက်တွေပြိုကျတာမျိုးတွေမန်ဒက်တိုင်းတွေနဲ့ဝါတာမျိုးပြီးတော့ကြားရတယ်ဗျအမှတယောက်နဲ့တယောက်နားလည်မှုတွေလွဲပြီးတော့အမှထိုးချိတ်တာမျိုးတွေထိုးချိတ်တာမျိုးတွေဈေးညမှုမျိုးတွေတွေ့ရတယ်အဲ့ဒါတွေလည်းကျွန်တော်မန်ဒက်ကအထက်နယ်ကိုလိုက်ခဲ့ပြီးတဲ့အဲဒီကြားနောက်ဆုံးနေ့ထူးထူးခြားခြားဆိုလို့ရှိရင်ဘာပြောမလဲလူကြီးကတော့ဟိုခတိုင်းတကြံရည်ရည်ပြိုများတယ်ခတိုင်းတကြံရည်ရည်ပြိုပြောတယ်ဗျအဲ့ဒါမျိုးတွေအဓိကတွေ့ရတယ်
ဟုတ်ကဲ့တခြားဒီလုံခြုံရေးပိုင်းနဲ့ပတ်သက်လို့ရောဘယ်လိုရှိလဲလုံခြုံရေးချထားမှုတွေနောက်တခြားစစ်ဆေးမှုတွေရောဘယ်လိုရှိပါလဲ
အဲကျွန်တော်တို့လုံခြုံရေးမှာဆိုလို့ရှိရင်ကျွန်တော်တို့ကိုလာဆက်တာကရဲပိုင်းရယ်လာဆက်တယ်ရဲပိုင်းရတော့ဒီလိုခိုင်းရင်ဖြစ်ပေါ်မှုနဲ့ပတ်သက်ပြီးလာဆက်တာမျိုးရှိလို့အမူရစ်ကလည်းဖြည်းဖြည်းရနေပြီးတော့မူရစ်နဲ့ပတ်သက်ပြီးဆက်တာလည်းရှိရဗျဆိုလို့ရှိရင်ဘီးပေါ့နော်မိုင်းနီဘွတ်တွေကလည်းဂျီဘွတ်တွေလည်းမိုင်းနီနဲ့ပတ်သက်ပြီးမိုင်းနဲ့ပတ်သက်ပြီးတော့လာဆက်တာမျိုးလည်းရှိရဗ
ျနေတိုင်းလောက်တာလားမိုင်းရှာလားနေတိုင်းရှာတာလား
အော်ကျွန်တော်မနေ့ကတော့နေတိုင်းမရှာဘူးဗျာဒီနေ့မှမိုင်းရှာတဲ့ဖွဲ့တွေရောက်လာတာပါဗျာမူကြီးနဲ့ပတ်သက်ပြီးထိန်းသိမ်းရေးဖွဲ့တွေကတော့ကျွန်တော်မနေ့ကိုအချိုနေ့တွေကနေပြီးတော့လာတာမျိုးတွေရှိပါတယ်ဗျာ
ရန်ကုန်မှာတော့ဒီနေ့တကြံနောက်ဆုံးရက်မှာမန်ဒက်တွေမှာအရင်ရက်တွေကထက်နောက်ကျပြီးတော့မန်ဒက်ကိုပိတ်မယ်လို့စီစဉ်သူတွေအပြောအယာသိရပါတယ်ပုံမှန်အဖြစ်ဆိုရင်တော့ညနေ6နာရီဆိုလို့ရှိရင်ရေကစားမန်ဒက်တွေကိုနားရတာပါတကြံကာလအတွင်းမှာဒီတနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့ထိခိုက်မှုတွေရင်တိုက်မှုတွေနဲ့ရာဇဝတ်မှုတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းနေ့စဉ်သတင်းထုတ်ပြန်ပေးနေရမှာမနေ့ကတကြံအကျက်နေမှာတော့ လူမျိုးမှုကွင်းတွေကြောင့်လူ3ဦးသေဆုံးပြီးတော့189ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။တကြံအကြနေ့ကတော့3ဦးသေဆုံးပြီးတော့62ဦးဒဏ်ရာရခဲ့ပြီးတော့အကြိုနေ့မှာတော့16ဦးဒဏ်ရာရရှိခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုသားညွန်ဦးဆက်သွယ်မေးမြန်းတင်ပြခဲ့တဲ့တကြံတက်နေမြင်ခွေးပါရှင်။အခုတော့ VOA သောတာရှင်တွေအတွက်နှစ်တကူတေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။အဆိုတော်မိမိဝင်းဖေရဲ့ချမ်းပါတယ်ဆိုတဲ့တကြံတချင်းလေးနဲ့နားဆင်ရင် VOA သောတာရှင်တွေစိတ်အေးချမ်းသာရှိကြပါစေရှင်။တရရဲ့အင်မြမှုနဲ့တူ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးလည်းနှစ်သက်အခါသမယမှာစိတ်အေးချမ်းသာနဲ့ကုပြောင်းနိုင်ကြပါစေလို့ VOA မိသားစုကစုမုံကောင်းတောင်းပေးလိုက်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အညာချမ်းပါရှင်အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဧပြီလ16ရက်မဟာဒကြံအတက်နေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ည10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ50 kHz 585လိုင်းဒိုမီတာ24 kHz 1233ညနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းဒီစီစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးနဲ့အတူတိုင်းရင်သတင်းလွှာမှာနားဆင်ကြရမှာကတော့
ဒါဒီကကန်လူတို့ရဲ့သဘောတန်တာကိုလက်မခံမင်းနဲ့သူတို့သဘောနဲ့သူတို့ဒီသဘောတူစာချက်ကိုလက်မှတ်ရေးချိုးရလို့မြင်တယ်ကျွန်တော်တို့ဒေတာကန်နေနဲ့ဒီ NN ဒေတာပေါ်နေပါလိမ့်
ရေးမြုပ်လူမှုအကျိုးဆောင်အဖွဲ့အတွင်းရေးမှုဦးအောင်နိုင်ဝင်းမှာမွန်ပြည်နယ်အတွင်းကြောင်မီးသွေးဆက်ရုံစီမံကိန်းတစ်ခုကိုဒေတာကန်တွေရဲ့ဘယ်လိုသဘောထားသလဲဆိုတဲ့အမှတ်ချက်နဲ့အတူတခြားတိုင်းရင်းသားဒေတာအသီးသီးကသတင်းစုံလင်တွေကိုနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့ migraine လို့ခေါ်တဲ့ခေါင်းတချမ်းကိုက်ယောဂအကြောင်းကိုတင်ပြပေးထားပါဗျ။အမျိုးသမီးတွေမှာပိုပြီးတော့အဖြစ်များတဲ့ဒီ migraine ခေါင်းကိုက်ယောဂဟာမြန်မာနိုင်ငံမှာအဖြစ်များပေမဲ့ဒီယောဂရှိနေမှန်းသိတဲ့သူကနည်းနေသေးတယ်လို့အထွေထွေယောဂကုဆရာဝန်တွေကပြောကြားပါဗျ။ migraine ခေါင်းကိုက်ယောဂနဲ့တခြားခေါင်းကိုက်ယောဂတွေကိုခွဲနိုင်ဖို့ဘယ်လိုလက္ခဏာတွေကိုသိထားဖို့လိုပါသလဲ။ဘယ်လိုကာကွယ်ကုသနိုင်မှာလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီ migraine လို့ခေါ်တဲ့ဒီခေါင်းတချမ်းကိုက်တဲ့ယောဂါကမြန်မာနိုင်ငံမှာအဖြစ်များလားဆရာ
ဆရာကတော့လို့ migraine ပေါ့ခေါင်းတချမ်းကိုက်တယ်လို့တော့ပါလာပြန်လာတာပေါ့တကယ်တမ်းကတော့ကျွန်တော်တို့ညီလာရဲတဲ့မှာခေါင်းတချမ်းမကပါဘူးဒါဆိုမြေရိုးကိုက်တယ်လို့ပြောတယ်ကြောထိုးတယ်လို့ပြောတယ်တချို့ကြတော့လည်းမထင်ကြောတွေထိုးတယ်ပေါ့နော်ဒီဒီဒီဒီဒီနဲ့တိုးတယ်အဲအဲ့ဒါမျိုးကတော့ migraine ခေါ်တာပေါ့အဲ့တော့လူ100မှာအနည်းဆုံး15ယောက်အယောက်20လောက်ကတော့ migraine ကိုပေါ်ရမှာတော့တစ်ခေါက်တော့ဖြစ်ပြီးရပေါ့အဲအဲ့လောက်ထိတော့ခင်များနေတယ်ပေါ့ဒီကဒီမှာပိုကြိုက်တာပေါ့ဒီလိုခေါင်းကြိုက်တာနဲ့ပါကွာလဲဆိုတော့သူကထူးကြတာပေါ့နော်အထက်ကနေတွေးတိုးတယ်လို့ပြောပြောပြီးလာကြတာဒီကောင်ချင်းတော့ပြီးရောမတူဘူးဒါကတူတူချပြန်မေးရတယ်ဆိုရင်မထင်ရတဲ့ daily 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 ဒီခုံလိုပဲတူတယ်။အားကြိုင်တချို့ကဒီခေါင်းပေါ်မှာဟိုဒီမစီရင်နဲ့စီးထားတယ်လို့ပေါ့ကွက်ပြီးတော့ကြိုက်ရအဲ့လိုပြောတယ်။ migraine ရဲ့လက္ခဏာပေါ့။ဒီနေ့တိုင်းနေ့တိုင်းကြိုက်တယ်လို့ရှိတယ်။နေ့ချပြီးကြိုက်တယ်ရှိတယ်။ပြီးတော့သူကခဏပဲကြောဖြစ်တာ။သူ့အတူပြန်ပြောက်သွားတာဟိုအားကြီးတိုင်းပြန်ပြောက်သွားတယ်ယောဂါမျိုးပေါ့
။ဟုတ်ကဲ့။ဘာကြောင့်အဓိကဖြစ်ရတာလဲ
။ဒီ migraine လို့သတ်မှတ်ထားရင်တော့ကျွန်တော်ဘာကြောင့်ဖြစ်ဆိုတာကိုဥပဒေရှိသူများရှာမတွေ့သေးဘူးပေါ့။ဒီဒီတိုင်းလည်းနေရာဖြစ်နိုင်တယ်ဒီကိစ္စအနေနဲ့ဒီလိုဖြစ်တယ်လို့ပြောရပေါ့နော်တကယ်ကတော့ migraine ဟာကျွန်တော်မျက်နှာပြေရောဂါလက္ခဏာကောင်းတချမ်းကြိုက်တာကွက်ပြီးကြိုက်တာမျက်ရိုးကြိုက်တာကြောထိုးတာခင်ဗျာဒါပေမဲ့သူနဲ့တွေ့ပြီးတော့အနက်ပဲပြုတ်တတ်တယ်ပေါ့နော်အဲ့တော့သူသဖြင့်မနဲ့မိုးရင်းအိပ်ရာထားမှာစာပြီးကောင်းကာရီတာပေါ့နော်အဲ့တော့သူသဖြင့်အဲ့လိုကြိုက်ပြီးဆိုတော့အလင်းဟောင်ကမကြည့်ချင်ဘူးအတန်နဲ့ဖြူညာတာမကြိုက်ဘူးအညော်နဲ့နေသူကြိုက်ဘူးပေါ့အနံ့ဇိုးကြီးဆိုအဲ့ဒါဆိုသူကပို့ပြီးတော့ကြိုက်တာပေါ့ဒါပေမဲ့ကဘာကြောင့်ကြိုက်လဲလို့မေးလို့ရှိရင်အကြောင်းတော့မသိဘူးဒါပေမဲ့အခုလိုဘာရောင်ပူရရပြီဒီမှာအလင်းရောင်လည်းအရန်တောက်နေတယ်ဆိုရင်ပူကြိုက်တတ်တယ်။ဒါနောက်တစ်ခုကအစားတောက်မှလည်းတာရှည်ခံတဲ့ပစ္စည်းတွေတုတ်ထားတဲ့တနတ်ဖက်တွေတနတ်တွေပေါ့နော်နောက်ကဒီတင်းပူတွေလည်းထားတဲ့ငါးတက်တာမျိုးအားလုံးကိုစားလိုက်ပူကြိုက်တယ်။တချို့တွေမှာထောပတ်ဒီလိုဟာမျိုးကိုစားလိုက်တယ်။အဲကော်ဖီတောက်လိုက်တယ်ပြီးတော့ဝိုင်လေးတွေနည်းနည်းတောက်လိုက်တယ်အဲ့လိုကောင်းကြိုက်တာပေါ့။နောက်အဲ့တော့ migraine ကထူးခြားတဲ့ကစိတ်မကူပဲနဲ့လည်းသူ့ဟာသူဖြည်းဖြည်းလေးပြန်ရော့ပါတယ်။ဒါပေမဲ့အရန်ကလေးတော့မခံနိုင်ဘူးအဲ့ဒီအောင်ဆံဒီကြောက်လာတာပေါ့။ကောင်းကင်ကတော့တူးတူးတွေပဲထင်တယ်ပေါ့နော်ကျွန်တော်ကဒါကိုတူးတူးလူနာရောက်ပြီဆိုတော့ဒီကောင်းကင်ကြီးဆိုတော့သူကအုံနောက်ရောင်းတာလားအုံနောက်အင်းညာရောင်းတာလားပေါ့တတော်တွေခိုင်နေကြလားအဖျားများတက်နေကြလားမတည်ကြည့်ရတာပေါ့အဲ့ဒါတွေဘာမှမရှိတော့ဘူးဆိုတော့ကျွန်တော်ဒါ migraine ကိုသတ်မှတ်လိုက်တယ်ကောင်းတချမ်းနဲ့ဖြစ်နေတယ်တနေရာလည်းကွက်ပြီးဖြစ်နေတယ်ဖြစ်နေအာနိုင်နေ အဲ့ဒီလူနာကိုကျွန်တော်ကအကန့်ခဲပြောင်းပြေးပြေးလိုက်တာပေါ့
ဟုတ်ကဲ့ဆရာဆရာကြီးအခုလိုမျိုးဒီလက္ခဏာတွေအရာဆရာခွဲနိုင်ပြီဆိုတော့
ဟုတ်ပါပြီ
ဒီဖြစ်ရခြင်းအကြောင်းရင်းကိုတိုက်ရိုက်မသိတော့လဲပဲကျွန်တော်တို့သိထားတာတော့ဒီဆက်ဆက်ပြီးတော့ခုနကဟိုအပူချိန်များလို့ဖြစ်တာတို့ဒီအစားအသောက်စသဖြင့်ပေါ့ဆရာနော
်အဲ့
တော့
အစားအသောက်မျိုးမလက်စာမစားလိုက်ဘူးပစားလိုက်လို့ဖြစ်တဲ့လူတွေလည်းရှိတယ်ပေါ့
ဟုတ်ကဲ့အဲ့လိုမျိုးတွဲဖြစ်တာတွေသိတဲ့အတွက်ဆရာကြီးကာကွယ်ဖို့အတွက်ဆိုလို့ရှိရင်ရော
ရှိတယ်အခုချိုးမှုတွေတုံးလို့ဒီမိုက်ဂရိတ်နဲ့ပတ်သက်တယ်ပေါ့ကျွန်တော်တွေ့ထားတယ်သူကချိုးမှုကမိုက်ဂရိတ်ဖြစ်တာတော့မဟုတ်ဘူးပေါ့နော်ခုနတော့တဲ့ကာစီကန်အစားအသောက်နဲ့တရားမျိုးဆိုတဲ့တက်တမျိုးပါတယ်ဒါဟာပို့ပြီးတော့မိုက်ဂရိတ်မဖြစ်စေတယ်နောက်အမျိုးသမီးတွေကြီးရသေးပေါ်ရချင်မှာပို့ပြီးတော့ဖြစ်တယ်အရေးပြက်တယ်တော့အရန်အရင်မကွေးပို့ဖြစ်တယ်နောက်အလင်းကောင်လည်းအရန်တောင်းနေရင်အညာဆိုးတွေရှိနေရင်စူညာနေမို့လို့ခဏလေးကတောင်းတောင်းခိုက်စီတယ်အဲ့တော့ကာကွယ်ရမယ်အားလည်းပေါ့ချိုးမုန်တော့နည်းနည်းမစားဘူးစားဖို့မှန်မှန်လေးစားဖို့အရင်မတော့ဘူးအခုတက် red wine wine အနည်းငယ်မတော့ဘူး coffee ကြီးအများကြီးမတော့ဘူး coffee ကြီးအများကြီးတောင်းနေတာမကွေးမပို့ပြီးဆိုးနေတယ်ကိုလာရဲဥကပေါ်လာတဲ့ကိုလာရဲအရန်တောက်တဲ့လူတွေရှိတယ်ဒါကြောင့်မကွေးနေဖြစ်တယ်တော့ stress လည်းနည်းနည်းရောက်အောင်ပေါ့ပြီးတော့ကိုပတ်ဝန်းကျင်မှာအညာဆိုးတွေမရှိအောင်နောက်အခုဆိုအပူလုံခဲ့တဲ့အရန်ကိုအဲ့ဒါကြောင့်လည်းမိုက်ဂရိတ်ကိုပို့ပြီးရစေချင်နေမှာပူလာတာပေါ့။ပြီးတော့ရှောင်ရမယ်ခုနကာဝေးရမယ်ဟာတွေကတော့ခုနမိုက်ဂရိတ်ကိုပို့ပြီးတော့ဖြစ်စေတဲ့တောင်းဝန်းကျင်ကိုကျွန်တော်ရှောင်ရမှာပေါ့။နောက်တော့အစားအသောက်ကိုရှောင်ရမယ်။အလေခံကိုရှောင်ရမယ်။ဒါခဏခဏမိုက်ဂရိတ်ဖြစ်နေတဲ့လူပေါ့။ဆိုတော့တစ်ပတ်တည်းမှာနှစ်ကြိမ်လောက်ဒါမျိုးကောင်းတဲ့ရှောင်ရမ်းကြိုက်တယ်။တစ်ကြိမ်လည်းပို့တဲ့လူပေါ့။အဲ့လိုမျိုးကျွန်တော်ကရေရှူစီးတောက်ခိုင်းတာပေါ့။ဒါစီးဝါတယ်လည်းကျွန်တော်ကာဝေးလို့ရတယ်။ဒီလိုကလေးပုံမှန်လေးတော့တောက်နေတာအဲ့လိုမှားတာပေါ့။အခုဒီမိုက်ဂရိတ်ကမိန်းမတွေမှာကိုယ်ပြင်လို့ကလေးတွေလည်းဖြစ်တယ်ကလေးဆိုတော့35နှစ်6နှစ်ကလေးမိုက်ဂရိတ်ဖြစ်လို့တောင်းမတက်နိုင်ဘူး PVD အန်ဂျီယာနေတော့သူတိုက်ရိုက်ရောင်းပြန်နေပေါ့ဗျာအဲမိုက်ဂရိတ်ဖြစ်တယ်ဆိုမိုက်ဂရိတ်ဖြစ်တာတစ်ခါကြာချို့ကကြိုတင်ပြီးတော့ပြည်ရဗျာသူ့မျက်လုံးထဲမှာပြာကနေမိုက်ခနေအဆင်းကောင်းနေထင်လာတယ်အဲ့လိုမျိုးတွေပေါ့ကြိုတင်လက္ခဏာလေးရှိအခုဒီမိုက်ဂရိတ်ဖြစ်တော့မယ်ကောင်းလိုက်တော့သိချို့ကြောင့်လည်းတိုက်ရိုက်ပဲဖြစ်လာတာပေါ့နော်အဲ့တော့သူကကြိုတင်လက္ခဏာတွေကိုကျွန်တော်သိပြီဆိုကြစီချူတော့ရလို့ရှိရင်ကောင်းကြိုက်ကြအများကြီးတက်လာပါလားပေါ့
ဟုတ်ကဲ့အဲ့တော့ဆရာကြီးနောက်တစ်ခုကဒီဇက်တိုက်ဖြစ်နေတဲ့သူတွေအတွက်ကုသမှုအပိုင်းရော
အဲ့ဒါကအထူးသဖြင့်တော့အလွယ်ဆုံးကတော့ပါရာစီတမောပေါ့ဗျာခေးတွေကြတော့ကျွန်တော်ကအက်စပရင်ကိုရှောင်တာပေါ့လူကြီးတွေမှလည်းအက်စပရင်တောက်တာပေါ့နော်ခုနောက်ပိုင်းမှာဟော်မုန်းတစ်မျိုးပေါ့ထုတ်ထားတဲ့ဆီးမျိုးတွေပေါ်နေတယ်ဖစ်တန်အောက်ဆီယာဆီးတွေပေါ့လေဒါတွေလက်ဆရာကြီးကပြတတ်ပါတယ်အဲ့တော့တချို့ကလည်းတို့အရင်ကပေါ်တယ်ကျွန်တော်ခေးတောင်းလာတော့အာဖာမိုက်ဂရိတ်ဆိုတာပေါ့အာကိုမထရင်းပါတဲ့ဆီးတွေပေါ့ဒါတွေကိုကျွန်တော်တိတ်တိတ်တိုင်းနဲ့ရှိတယ်။နောက်ခေးကို relaxation ခေါ်တာပေါ့ဗျာ။လူကြီးတွေရောအကုန်လုံးပေါ့ဒီ migraine မဖြစ်အောင်စိတ်အာရုံတပြတ်နေစေတဲ့ထိမ့်နေတဲ့နည်းလေးတွေကိုယ့်ကိုဘယ်လိုလဲဖြည့်လျှော့တဲ့နည်းလေးပေါ့ဥပမာတရားတိုင်တာစိတ်အာရုံမလွန့်ပြအောင်ထိန်းတာနောက်အသက်ရှူတဲ့လေ့ကျင့်ခန်းလေးတွေလုပ်တာဒါတွေကလည်း migraine ကိုကျော်သွားစေပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီ migraine လို့ခေါ်တဲ့ခေါင်းတစ်ချမ်းကိုက်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
တော်တော်များများတော့ဒီ migraine ဓမ္မကသူကအလင်းရောင်များများအခုလိုအပြင်ထွက်လိုက်တဲ့အမှုတွေဒီပြည့်ရှိနေတဲ့နေရာပေါ့နော်အဲ့တော့ migraine ဖြစ်ပြီးဆိုရင်ကျွန်တော်ပေါင်တဲ့အခန်းလေးမှာနေတယ်အလင်းရောင်ဘက်ကိုမျက်နှာမမှုဘူးဒါလေးကတက်တာနဲ့နေနေတယ်နောက်တစ်ချို့က wick ဆူလေးတွေပေါ့ရေပတ်အေးတွေနဲ့မျက်နှာကိုအုပ်တယ်ခေါင်းကိုအုပ်တယ်ဒါလေးက migraine တက်တာနဲ့နေနေပါပဲနောက်တစ်ခုကစိတ်ကမကြအောင်ပေါ့နော် depression တို့ anxiety တို့ဒါလေကျွန်တော်ရှောင်ပွဲလုပ်ငန်းခွင်မှာပျော်ရွှင်စရာလေးတွေထားပြီးတော့လုပ်မယ်။ကလေးငယ်တွေဂိမ်းတွေကြာကြီးလျှော့မယ်။ဒါတွေကိုလည်းကျွန်တော်ရှောင်ရှားဖို့ကလေးတွေလည်းလေ့ကျင့်ပေးဖို့ relaxation method ပေါ့ဗျာ။အပန်းဖြေတဲ့နည်းတွေပေါ့။အခုပန်းကြံတွေမှာကလေးတွေနေတဲ့အရေးအဝါးကမှနေတဲ့ဒါဟာ migraine ကိုကျော့စေတယ်ပြီးပါမယ်။စိမ်းပန်းပန်းအရောင်လေးတွေကျွန်တော်တို့ကြည့်ရဲဒီနေ့အရင်အလင်းတောက်တဲ့ဟာတွေမဟုတ်ဖဲနဲ့အဖြူရာလေးတွေဒီလိုတော့အားကစားနည်းနဲ့လည်းမပြောင်းကျော့တာလေးတွေကျွန်တော်လုပ်ပြလို့ရတယ်။တခါကြသိတ်ကောင်းကြိုက်တဲ့ချိန်မှာခေါင်းလေးတွေနှိမ့်နေပေးတယ်။အပ္ပယာပေါ့နော်ကျွန်တော်တို့အတင်းဖြစ်နေတာမဟုတ်ဘဲနဲ့အဲအဲ့လိုသူကျွန်တော်တို့မထင်လေးတွေချီပုတ်ပေးတယ်ဒါကြီးရတဲ့ migraine တိုင်အောင်စီးတဲ့နည်းတွေပါပဲကျွန်တော် migraine ကကြောက်ချင်မှမပါဘူးဟိုအုံနောက်ကဲမှာသွေးကြောတွေပါတယ်မပေါက်ကြနိုင်ပါဘူးဒီမဖြတ်နိုင်ပါဘူးဆိုတော့ကျွန်တော်တို့ကအလူသားတွေကိုတတိပေးရမှာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရေခန္ဓာကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မကြမီကထုတ်ပြန်ထားတဲ့အမျိုးသားမြေအသုံးချမှုဝါရမူချမ်းနဲ့ပတ်သက်တဲ့သုံးသက်ချက်တွေအကြောင်းဥအောင်ခင်နဲ့ကိုကျကျော်သိန်းတို့ကတင်ပြထားပါလိမ့်ရှင်
လုံးတဲ့အနည်း20ကျော်အတွင်းမြေယာဧကတန်းချီပြီးစေအုပ်စုအတိုင်းဝိုင်းကသိမ့်ပိုက်ခဲ့ပြီးတဲ့နောက်2014အောက်တိုဘာလမှာအမျိုးသားမြေအသုံးချမှုမူဝါဒမူကြမ်းကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေပါတယ်ဒါပေမဲ့ ပြင်ဆင်လိုသူနဲ့ကန့်ကွက်သူတွေများနေတာတွေ့ရပါတယ်။တင်ပိုက်ထားတဲ့မြေယာပြဿနာကိုလစ်လူရှုမှုလေလုံသူကိုမတိုင်ပင်မှုစီးပွားရေးသမားကိုဦးစားပေးမှုစတာတွေကြောင့်အမျိုးသားမြေအသုံးချမှုမူဝါဒမူကြမ်းကိုလက်မခံနိုင်ဘူးလို့တိုင်းရင်းသားနဲ့အရတအသင်းအဖွဲ့32ဖွဲ့ကကြေညာချက်ချက်ချင်းထုတ်ပြန်ပါတယ်။ဒီမူကြမ်းကိုအဖွဲ့အစည်းတွေကအမျိုးမျိုးသုံးသပ်ဆွေးနွေးကြပါတယ်။ဖေဖော်ဝါရီလမှာနယ်သာလန်နိုင်ငံအခြေစိုက် Transnational Institute ကဒီကြောင်းကိုစာရနှဆောင်ထုတ်ဝေပါတယ်။ဒဇောင်းက82မျက်နှာရှိပြီးဒဇောင်းက24မျက်နှာရှိပါတယ်။အစိုးရမူကြမ်းမှာကောင်းတဲ့အချက်တွေပါပေမဲ့လက်ရှိမြေယာပြဿနာကိုဖြေရှင်းနိုင်မဲ့အခြေခံမူဝါဒဖြစ်ဖို့လိုတယ်လို့ဆိုပါတယ်။လက်တွေ့ပြဿနာကိုဖြေရှင်းနိုင်မဲ့မူဝါဒကသာအောင်မြင်မှုအလားအလာရှိပါတယ်။ဆွေးနွေးသူအားလုံးကမြေအသုံးချမှုမူဝါဒမူကြမ်းရဲ့အားနည်းချက်နဲ့ချွေးယွင်းချက်တွေကိုထောက်ပြကြပါတယ်
။ဆေးအစိုးရလက်ထက်ကရှိခဲ့တဲ့မတရားမှုတွေကိုတရားမျှတအောင်လုပ်ပေးပြီးလေယာမဲနဲ့မြေယာမဲဖြစ်ခါနီးလေသမားတွေအကျိုးရှိအောင်အဓိကထားဖို့လိုတယ်လို့ Transnational Institute ကဆိုပါတယ်မြေယာပိုင်ဆိုင်မှုပြဿနာဟာစန့်ကျင်ဘက်အစွန်းနှစ်ခုကိုဥတည်နေတာကြောင့်မြေယာအများပြားပိုင်ဆိုင်သူနဲ့မြေယာဆုံးရှုံးသူတွေရဲ့ကွာဟချက်ဟာအလွန်ကြီးမားလာပါတယ်ခြေလက်ဒေသမှာမြေယာနဲ့ပတ်သက်တဲ့အခြေအနေ၃မျိုးရှိပါတယ်လေယာလုခွင့်ရထားပေမဲ့ဆုံးရှုံးနိုင်တဲ့အခြေအနေရှိသူလေလုခွင့်အနေချင်းရှိသူသို့မဟုတ်လုံးဝမရှိသူလက်နက်ကင်ပရိပခသို့မဟုတ်ရေရှမ်းမှုကြောင့်လေယာမြေဆုံးရှုံးသူစတဲ့ပြဿနာ၃မျိုးရှိပါတယ်။ဒီမြေယာပြဿနာတွေကိုဖြေရှင်းဖို့ကိစ္စဟာမြေအသုံးချမှုမူဝါဒရဲ့ဥတီချက်ဖြစ်ရမယ်လို့ဆိုပါတယ
်။မြေအသုံးချမှုမူဝါဒမူကြမ်းနဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲ18ခုကျင်းပပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်မှာ14ခု၊ရှမ်းပြည်နယ်မှာနောက်ဆက်တွဲ2ခုနဲ့နေပြည်တော်မှာတစ်ခုစုစုပေါင်းတစ်နေ့တာဆွေးနွေးပွဲ18ခုကျင်းပပြီးအတီးပြုတ်မလို့ဟန်ပြင်းနေတာကိုဘယ်သူမှမကျေနပ်ကြပါဘူးပြင်းနေတဲ့နယ်မှာဆွေးနွေးပွဲတည့်ရဲ့ကျင်းပယုံနဲ့ပြည်သူလူထုသဘောပေါက်အောင်မလုပ်နိုင်သလိုပြည်သူပူးပေါင်းဆောင်ရွက်မှုကိုလည်းမရရှိနိုင်ဘူးလို့ယူဆကြပါတယ်ဒါကြောင့်မို့အစိုးရဆွေးနွေးပွဲမတိုင်မီအရသာအဖွဲ့တွေကမြို့ကြီးတွေမှာအချို့ဆွေးနွေးပွဲ12ခုကျင်းပပါတယ်မြေယာကိစ္စမှာကျေးလက်လုပ်တာအားလုံးနားလေသဘောပေါက်ဖို့အရေးကြီးပါတယ်မြေအသုံးချမှုမူဝါဒမှာကျင်းလေလူရစားအားလုံးရဲ့အချိုးစည်းဝါးကိုထည့်သွင်းစဉ်းစားဖို့လိုအပ်နေပါတယ
်။မြမလူကြီး80ရာခိုင်နှုန်းဟာတနိုင်တစ်ပိုင်းစိုက်ပျိုးရေးလုပ်ပြီးအသက်မွေးဝမ်းကြောင်းကြတဲ့ကျင်းလေလူလူဖြစ်ပါတယ်။ဒီလူရန်စားကိုတိုင်းပြည်ရဲ့လူမှုစည်းဝါးရေးအခြေခံလို့သတ်မှတ်ပါတယ်။အလွန်အမင်းဆင်းရဲမှုပပျောက်ရင်းနဲ့အတူတကွဖွံ့ဖြိုးရေးကိုအကောင့်ထဲဖော်ရမှာစိုက်ပျိုးလေယာဟာအဓိကအရေးကြီးတဲ့အခန်းကပါဝင်တယ်လို့ကမ္ဘာ့ဘဏ်ကယူဆပါတယ်။စိုက်ပျိုးရေးကဏ္ဍဟာတိုင်းပြည်အတရင်ထုတ်လုပ်မှု43ရာခိုင်နှုန်းဖြစ်ပြီးကျေးလက်လူဦးရေ80ရာခိုင်နှုန်းကိုအလုတ်ကင်ပေးနိုင်ပါတယ်။မြေယာသိမ်းယူတာဟာတိုင်းပြည်လူမှုစီးပွားရေးအခြေခံကိုဖျက်ဆီးသလိုဖြစ်နေပါတယ်။ဒါကြောင့်ဥပဒေမပြဋ္ဌာန်းခင်မှာမြေယာသိမ်းယူမှုနဲ့မြေယာခွဲဝေမှုကိုအရင်ဆုံးချက်ချင်းရပ်ဆိုင်ဖို့လိုအပ်ကြောင်း Transnational Institute ကအကြံပေးထားပါတယ်
။မြေအသုံးချမှုမူဝါဒမူကြမ်းမှာစည်ရင်းနံပါတ်မှုပပျောက်ရင်းနဲ့စာနာရေးကဖူလုံရေးကိုစင်းစားတာမျိုးမရှိပဲစီးပွားရေးသမားကြီးတွေစိုက်ပျိုးရေးလွတ်နိုင်အောင်စီစဉ်ပေးလို့ဖြစ်နေတယ်လို့ Global Witness အဖွဲ့2014နိုဝင်ဘာကထုတ်ပြန်တဲ့အဆိုပြုလွှာမှာဖော်ပြထားပါတယ်။မြေငါးလုံငန်းနဲ့တစ်တော့ဆိုင်ရာတာဝန်သိအုပ်ချုပ်မှုကုလသမဂ္ဂလမ်းညွန်နဲ့ကိုက်ညီဖို့လိုတယ်လို့ဆိုပါတယ်။ဒီမူကြမ်းဟာတောင်သူလယ်သမားအချို့စီးပွားကိုဦးစားမပေးဘဲအရင်းရှင်တွေစီးပွားရှာနိုင်အောင်လမ်းခင်းပေးတဲ့မူဝါဒဖြစ်တယ်လို့အများကသုံးသပ်ကြပါတယ်။မူကြမ်းရေးဆွဲစဉ်ကတနှစ်ကျော်အချိန်ယူခဲ့ပြီးမှအတည်ပြုဖို့ကိစ္စမှာအရင်းစလိုဖြစ်နေတာကိုလည်းဘဝင်မကြကြပါဘူးမြေယာသိမ်းယူမှုနဲ့မြေယာမဲ့မှုပြဿနာတွေကိုဖြေရှင်းဖို့ရည်ရွယ်ချက်မရှိတဲ့မြေအသုံးချမှုမူဝါဒမူကြမ်းကိုတောင်လူလယ်သမားနဲ့တိုင်းရင်းသားအဖွဲ့အစည်းတွေကကန့်ကွက်နေကြတာဖြစ်ပါတယ်လွန်ခဲ့တဲ့3နှစ်ကျော်ကလေယာဉ်မြေဥပဒေမူကြမ်းကိုလွတ်တော်ကအတည်ပြုကလည်းလေသိမ်းခံရတဲ့လယ်သမားတွေရန်ကုန်မှာကန့်ကွက်ဆန္ဒပြကြပါတယ်ဒါကြောင့်လက်တွေ့ဘဝနဲ့နီးစပ်တဲ့မြေအသုံးချမှုမူဝါဒဖြစ်ဖို့လိုကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥဟောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာလည်းနှာစင်နိုင်ပါတယ်ရှင်
ပြောရှင်ခင်ဗျာ
တနင်္ဂနွေတိုင်းတာပြစ်ခတ်ရစေးအပောင်းဝင်တိုင်းသားရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက် UWSC ဝဌာနချုပ်မှာမေလ၁ရက်နေ့ကနေပြီးတော့၃ရက်တိုင်ဒီတိုင်းသားညီလာခံတက်ကိုကျင်းပပြုလုပ်ဖို့ရှိနေပါတယ်။ဒီကိုပိုင်ပြောင်းရန်ခွင့်ကိုအာမခံတဲ့ Federal ပြည်တော်စုဖြစ်လာဖို့အတွက်တိုင်းသားတွေရဲ့မျှော်မှန်းချက်အကောင့်ထဲပေါ်လာစေဖို့ဒီညီလာခံကနေပြီးတော့ဘာတွေများအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့ယူဆပါလဲ။ဒီကြောင့်ကတော့လာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ဆွေးနွေးလိုချက်မင်းများလိုတဲ့အမီးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြောင့်လည်းသရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
ဖျော်ရည်ကနေထုတ်လင်းပေးနေတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေမှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကန္တာကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလေရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနှစ်ပေါင်း160ကျော်တပ်တန်းရှိတဲ့ရှေးဟောင်ကျေးခေါင်းလောင်တလုံးကိုတူးဖော်တွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်နဲ့တိမ်မီမြို့နယ်ကြားမှာမိုင်းမုံနဲ့ခြုံခိုတိုက်ခိုက်ခံရလို့ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရာရခဲ့တယ်ဆိုတာနဲ့ကိုကလက်နက်ကင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြက်လင်းကို1950အရေးပေါ်စီမံချက်အဥပဒေပုံမှန်နဲ့ဖမ်းဝရမ်းထုတ်ထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါသတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အမ်းမြို့မှာနှစ်ပေါင်း160ကျော်တက်တန်းရှိတဲ့ရှေးဟောင်းကျေးခေါင်းလောင်တလုံးကိုတူးဖော်တွေ့ရှိခဲ့ပါတယ်အဲ့ဒီခေါင်းလောင်းကိုဧပြီလ9ရက်နေ့ကအမ်းမြို့လင်းရင်ကွင်းရက်ွက်အတွင်းမှာရှိတဲ့ချောင်းမှာနေလတစ္ဆာကုမ္ပဏီကစီမံကိန်းတစ်ခုအတွက်မြေတူးရာကနေတွေ့ရှိတာဖြစ်တယ်လို့လင်းရင်ကွင်းရက်ွက်အုပ်ချုပ်ရေးမှူးဦးပခင်ကပြောပါတယ်အခုအခါအဲ့ဒီခေါင်းလောင်းကိုမြို့နယ်အုပ်ချုပ်ရေးရုံးမှာတင်ဆီထားပြီးအမ်းမြို့မှာရှိတဲ့ဓာတ်ပေါင်းစုစည်တီမှာရှေးဟောင်းအမွေနှစ်တစ်ခုအနေနဲ့ထားစေချင်တယ်လို့မြို့ခံတွေကပြောပါတယ်အဲ့ဒီခေါင်းလောင်းဟာဒုတလက်မအဝ10လက်မခွဲအမြင့်16လက်မလုံးပတ်32လက်မခွဲရှိပြီးကျေးရောင်ဖြစ်တယ်လို့သိရပါဗျ။ခေါင်းလောင်းမှာတက်ဂရစ်1273ခုနှစ်ကအလူရှင်ဦးပြောင်ရှင်နဲ့မိသားစုကလူဒန်းထားတာဖြစ်တယ်လို့စာတမ်းရေးထိုးထားပါဗျ။
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်နဲ့ဒိန်ကြီးမြို့နယ်ကြားမုံလီနတ်စင်ကုန်းမှာအမိမတီလက်နက်ကင်အဖွဲ့တစ်ခုကနေမိုင်းပုံးခြုံခိုတိုက်ခိုက်မှုကြောင့်ဒေသခံတဦးတေဆုံးသွားပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်။တန်ရရသူ3ဦးနဲ့ကိုတန်းချောင်းတူမခေါင်နန်းဟာတန်ရပြင်းထန်ပြီးမန္တလေးဆေးရုံမှာအရေးပေါ်ခွဲစိတ်ကုတခံနေရတယ်လို့မိသားစုဝင်ကိုစီရလင်းကပြောပါတယ်။ဧပြီလ14ရက်နေ့ကလောက်ကင်ဒေတာဘက်ကိုစစ်ထောက်ပံ့ပစ္စည်းပေးပို့မယ်။ရင်တန်းကိုဖြတ်ကျော်မောင်းနေရင်ခြုံကိုတက်ခိုက်ခံရတာပါ။ဒီတက်ခိုက်မှုကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့လက်ချက်လို့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်အရာရှိတွေကစွပ်စွဲပြောဆိုနေပေမယ့် SSPP SSA ဘက်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါတယ်
နှစ်ပေါင်း100ကျော်အကြာတက်တန်းရှိပြီဖြစ်တဲ့မွန်ပြည်နယ်မော်လမြိုင်အချင်းထောင်နေရာအစားကြိတ်မရောမြို့နယ်ရေတွင်းကုန်းကြီးရွာအနီးကိုပြောင်းရွှေ့သွားမှာဖြစ်ပါတယ်အခုလိုထောင်ပြောင်းရွှေ့တဲ့ကိစ္စရဟာရခိုင်အစိုးရလက်ထက်ကတည်းကချမှတ်ထားတဲ့စီမံကိန်းဖြစ်တယ်လို့ပြည်ထောင်စုအစိုးရရဲ့ဘတ်ဂျက်နဲ့လှုပ်ဆောင်နေတာဖြစ်တယ်လို့မွန်ပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။မော်လမြိုင်အချင်းထောင်ရဲ့မူလမြေနေရာမှာမြို့ပြစီမံကိန်းလှုပ်ဆောင်သွားဖွယ်ရှိတယ်လို့ဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။လက်ရှိဆောက်လုပ်နေတဲ့ကြိုက်မရောအချင်းထောင်ကို2015-2016ဘဏ္ဍာနှစ်မှာအပြည့်သက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
မြန်မာမျိုးတက်ဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန်လက်နက်ကင်အဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတရုတ်မြန်မာနယ်စပ်ရှင်ခုတ်ထန်ဒေသမှာအခုတည်င်းပအတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။အခုလ13ရက်နေ့တုန်းကတရုတ်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ရဲ့လက်နက်ကြီးကြားရောက်ခဲ့တယ်လို့တန်ချက်ကကားတွေအုံပြတာမျိုးလည်းတွေ့ရှိရတယ်လို့ကိုကန်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ်။ ကကွေရေးဝင်ကြီးဌာနကထုတ်ပြန်ချက်အရကိုကန်လက်နက်ကန်တပ်ဖွဲ့ရဲ့စီရေးအရအရေးပါတဲ့တောင်ကုန်းတွေသိမ်းပိုက်နိုင်ခဲ့ပြီးကိုကန်လက်နက်ကန်တပ်ဖွဲ့ရဲ့လက်နက်တွေနဲ့ကြီးတွေကိုသိမ်းဆီးရမိထားတယ်လို့တည်င်းတွေထုတ်ပြန်ထားပါတယ်
မြန်တာကိုတက်တက်ပြောမယ်မော်လမြိုင်လူငယ်တန်ချက်အဖွဲ့ရဲ့တကြံအကြုံနေ့ည CSO မန်တပ်ဖြစ်တဲ့ຫນွေဦးတန်လွင်မန်တပ်မှာဖျော်ဖြေနေစဉ်မော်လမြိုင်မြို့နယ်စီပင်သာရရေးကော်မတီဥက္ကဋ္ဌဦးအောင်မင်းကနေဖျော်ဖြေမှုကိုရပ်တန့်ပေးဖို့တားမြစ်ခဲ့ပါတယ်မော်လမြိုင်မြို့နယ်စီပင်သာရရေးကော်မတီဥက္ကဋ္ဌကစင်အောက်ကနေဖျော်ဖြေမှုကိုရပ်ပေးဖို့မရပ်ပေးပါကရဲခေါ်ပြီးဆွဲချခိုင်းမယ်ဆိုပြီးပြောဆိုခဲ့တယ်လို့တန်ချက်အဖွဲ့ကောင်းဆောင်ကိုကြည်စော်လွင်ကပြောပါတယ်မော်လမြိုင်လူငယ်တန်ချက်အဖွဲ့ဟာတန်ချက်ဖျော်ဖြေမှုကိုတက်ဆိုင်ရာကနေတရားဝင်ခွင့်ပြုမိန့်နဲ့လောက်တာဖြစ်တယ်လို့လဲကိုကြည်စော်လွင်ကပြောပါတယ်။မော်လမြိုင်လူငယ်တန်ချက်အဖွဲ့အနေနဲ့ CSO မန်တပ်မှာတာမြင့်ခံခဲ့ရပေမဲ့ကျန်းမန်တပ်တွေမှာဆက်လက်ဖျော်ဖြေခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကန်လက်နက်ကင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြင့်လင်းကိုလောက်ကင်တိုက်ပွဲတွေနဲ့ပတ်သက်ပြီးမှားယွင်းတဲ့သတင်းအချက်အလက်တွေကိုမီဒီယာတွေမှာပြောဆိုနေတယ်ဆိုပြီး1950အရေးပေါ်စီမံချက်အဥပဒေပုံမှန်၅ကကြီးနဲ့၅ပုံမှန်နဲ့ဖန်ဝရန်ထုတ်ထားခဲ့ပါတယ်။ဦးထွန်းမြင့်လင်းကတော့ဒီမိုကရေစီကျင့်စဉ်အရအမှန်တရားတွေကိုမီဒီယာတွေကိုပြောဆိုဖြစ်ကြခဲ့တယ်လို့လဲဆိုပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။အမှန်တရားကိုလွတ်လပ်စွာပြောဆိုခွင့်ရှိတယ်ဆိုတဲ့ဒီမိုကရေစီကျင့်စဉ်အရမီဒီယာတွေကိုပြောဆိုဖြစ်ကြခဲ့တယ်လို့ကိုကန်လက်နက်ကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်။ကျွန်တော်လွတ်လပ်စွာပြောရေးဆိုခွင့်ရှိတာပဲဗျ။အမှန်မှန်ဆိုရင်တော့နော်ဒီမိုကရေစီနိုင်ငံလည်းပြောပါတယ်။ကျွန်တော်သိထားတော့ဒီမိုကရေစီနိုင်ငံကြီးလွတ်လပ်စွာပြောဆိုခွင့်ရှိပါတယ်ခင်ဗျ။ဒါပေမဲ့ကျွန်တော်ပြောတဲ့ဟာကြီးလည်းအမှန်ကန်ဒီပါခင်ဗျ။ရှေ့တန်းမှာရှိတဲ့သမ္မတသားတွေရဲ့စိတ်ဓာတ်ကိုကြားစီတယ်လို့ကျွန်တော်ကပြောလာတော့ကျွန်တော်ထပ်နိုင်ပါဘူးခင်ဗျ
။အစိုးရအနေနဲ့ကိုကတိုက်ပွဲနဲ့ပတ်သက်ပြီးဦးထွန်းမြတ်လင်းရဲ့သတင်းထုတ်ပြန်မှုပေါ်ဖန်ဝရန်ထုတ်စားပေမဲ့လည်းအစိုးရကိုယ်တိုင်ကတရင်မှာထုတ်လွှင့်မှုတွေရှိနေတယ်လို့လည်းသူကဆက်ပြောပါတယ
်သူတို့ဖက်ကနေမားတဲ့သတင်းတွေထုတ်ပြန်တော့ဘာပြောရတော့ပြောစရာပြောမှာလဲအဲ့ဒါကိုကြတော့ဘာလို့မထင်သေးသေးနေမလုပ်တာလဲ
စစ်ခုံရုံးနေနဲ့အခုလို့ဖန်ဝရန်ထုတ်တယ်နဲ့ပတ်သက်ပြီးတော့လူခွေရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့မန္တလေးမြို့ကတရားလွှတ်တော်ရှိနေဦးမြင့်တင်ကအခုလို့သုံးသက်ချက်မျိုးပေးထားပါတယ်
ကျွန်တော်တို့လွတ်တော်ပေါ်လာပြီးဖြစ်တဲ့အတွက်ဥပဒေကလွတ်တော်ကနေပြဋ္ဌာန်းမှဖြစ်တယ်လို့ဒီစေဥပဒေတွေကိုလွတ်တော်ကမဖြတ်သိမ်းသရွေ့လေဒီစေဥပဒေတွေအတိုင်းဆက်ပြီးတော့ရှင်းသုံးလို့ရနေတယ်ခင်ဗျ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီခန်းသက်တဲ့ပေါ့ဒီပေါ့အခြေအနေနဲ့ပတ်သက်တဲ့ရှင်းသုံးတဲ့နေရာတွေမှာဒိုင်းဒေသကြီးနဲ့ပြည်နယ်တွေဒေသလိုက်ဆွဲပြီးတော့စစ်အုပ်ချုပ်ရေးကိုပေးဖို့တွေဖွဲ့စည်းပုံမှာပါလာတယ်ခင်ဗျစစ်အုပ်ချုပ်ရေးကိုပေးလိုက်တဲ့အခါမှာအဲ့ဒီဒေသမှာဆက်ဆံရာကနေပြီးတော့ဥပဒေတွေနဲ့အုပ်ချုပ်တာတွေစီမံခန့်ခွဲတာတွေဖွဲ့စည်းပုံအခြေခံဥပဒေရလုံခွင့်ရှိသွားလို့ဖွဲ့စည်းပုံအခြေခံဥပဒေရလုံနေလို့ပါခင်ဗျ
1950ပြည့်နှစ်အရေးပေါ်စီမံချက်အဥပဒေပြင်1962ခုနှစ်ကထုတ်ပြန်ထားတဲ့ဥပဒေတွေဟာဒီစဲဖြစ်နေတယ်လို့စစ်ခုံရုံးအနေနဲ့လည်းတပ်ဆိုင်ရာဒီဇယ်ဥပဒေတွေကို30ခွေရှိနေသေးတဲ့အတွက်အခုလိုသုံးပြုပြီးဝရမ်းထုတ်တာဖြစ်တယ်လို့သူကဆိုပါတယ်အခုလိုဖန်ဝရမ်းထုတ်ခံထားရပေမဲ့လည်းတိုက်ပွဲဖြစ်ပွားမှုတွေနဲ့ဒေသတွင်းအခြေအနေနဲ့ပတ်သက်ပြီးသတင်းမှန်တွေကိုဆက်လက်ပြောဆိုသွားရမှာဖြစ်တယ်လို့ဦးထွန်းမြတ်လင်းကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေသခံပြည်သူလူထုတွေကန့်ကွက်နေတဲ့ကြားကဧပြီလ9ရက်နေ့ကမွန်ပြည်နယ်ရေးမြို့နယ်အန်တင်ကျောက်မီးသွေးစက်ရုံစီမံကိန်းနဲ့ပတ်သက်ပြီးတော့တိုယိုတိုင်းကုမ္ပဏီနဲ့ပြည်ထောင်စုအစဉ်လက်စစ်စွမ်းအင်ဝင်ကြီးဌာနတို့ကစက်ရုံတည်ဆောက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကြောင့်မီးသွေးသုံးစက်ရုံတည်ဆောက်ရေးစီမံကိန်းပေါ်ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေအမြင်ဘလို့ရှိနေပါသလဲဆိုတာကိုမီးရင်စနိုင်းရဲ့စူးစီးချက်ကိုနမ်ဟွန်ကနေခုလိုတင်ဆက်ထားပါတယ်။
ဒေသခံပြည်သူလူထုတွေနှီးမျိုးစုံနဲ့ကန့်ကွက်နေနေတဲ့ကြားကပြည်ထောင်စုအစိုးရအနေနဲ့ကြောက်မီးတွေးစေယုံစီမံကိန်းတည်ဆောက်ဖို့တိုယိုထိုင်းကုမ္ပဏီနဲ့သဘောတူလက်မှတ်ရေးထိုးလိုက်တာဟာလူထုရဲ့သဘောထားဆန္ဒကိုဥပက္ခပြုလိုက်တာလို့ရေးမြို့လူမှုအကျိုးဆောင်ဖွဲ့အတွင်းရင်းမှုဥအောင်နိုင်ဝင်းကပြောပါတယ
်။ဒါတိကကန်လူထုရဲ့သဘောဆန္ဒကိုလက်မခံမင်းနဲ့သူတို့သဘောနဲ့သူတို့ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးရလို့မြင်တယ်။ကျွန်တော်တို့ဒေသခံနေနဲ့အနေဒါပေါ်လေးဖာလိုင်းဒေသခံတွေရင်းမွနဲ့ဒေသခံတွေရဲ့သဘောဆန္ဒကိုကျွန်တော်တို့ပုံစံမျိုးစုံနဲ့ပြင်ပြခဲ့ပြီးလည်းဖြစ်ပါတယ်။အဲ့ဒါကိုဥပ္ပခါပြုပြီးတော့သူတို့သဘောသူတို့ဆောင်ပြီးလုပ်တာပါ။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကလုံးဝကန့်ကွက်ပါတယ်။လက်ပြီးကန့်ကွက်မယ်။
Data from Pyotode Yetwe, Tommy Twitong, Dabi Sayongo, a gong song pi on Sanya Twaya Melo, Yemu Nebi Tulutokozale, Mimian Tanga Piovare.
And the achievement is Blue Nine, a gong song pi on Machibu Sura, Tamara Matulujima, but a gong that so Sura Tundrela Mabe, that in it be so Jogo, Blue Long Ne, Blue Tain Tolu Yanai, Tari Vatamaruka, Lila Yame, that's Tamaru Tita, Pupu Potraka, Tamarugaro, Gong Songo, Tang Yama Bebo.
April Kunia Niga, Mumbine Luto, Saturday, Miao, a seaway ma, Jami do say on a butterbee, a soya appointing a lila queen beta de Sina, she jong, Lacan song your queen beta chim, she de jong, swing we cabare. A coolo the bottle lemma ye to like the ha, bin a soya ma, miaswa down she de lo, chong song be do lo dogos lay, woon like Uga Piovare. ဒီနေ့ရဲ့ဒီတို့ပြောတယ်နောက်တစ်ရက်ဆိုတာအမွေထိုးလိုက်ရဆိုတာဒါဆိုရနေလဲအမှန်တော့ဝင်ကြီးလာပြီလို့တာဝန်တော့ပုံကြလာပြီလို့ကျွန်တော်တို့ဒီလိုပဲယူယုံနေတာပေါ့နော်ရက်စစ်စွမ်းရင်ဝင်ကြီးဌာနရက်ရက်စစ်စီမံကိန်းဌာနနဲ့တိုယိုတိုင်းကုမ္ပဏီတို့မွန်ပြည်နယ်ကြောင်မီတွေသုံးလျက်စက်တာပေးစက်ရုံတိဆောက်ဖို့တဘောတူညီချက်မှာတော့ စက်ရုံကိုလာမယ့်2018ခုနှစ်မှာစဆောက်လုပ်သွားမှာဖြစ်ပြီးတိုယိုတိုင်းကုမ္ပဏီကနေအမေရိကန်ဒေါ်လာ100မှ10ဘီလီယံအသုံးပြုသွားမှာဖြစ်ပါတယ်တအား1280မဂဝတ်ထုတ်ဖို့စီစဉ်ထားပြီးတော့နှစ်30စာချုပ်ထားတယ်လို့ကုမ္ပဏီရဲ့ဝက်ဘ်ဆိုက်စာမျက်နှာမှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင် ရခိုင်ပြည်နယ်အမ်းမြွနယ်မှာနှစ်ပေါင်း160ကျော်တပ်တန်းရှိပြီဖြစ်တဲ့ရှေးဟောင်းကျေးခေါင်းလောင်းတလုံးကိုတူးဖို့တွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းလမ်းလျှော့မြွနယ်နဲ့တိန်နီမြွနယ်ကြားမုံလီနှစ်စင်ကုန်းကားလမ်းမှာအမိမတိလက်နက်ကင်အဖွဲ့ကနေမိုင်းဘုံးနဲ့ခြုံခိုတိုက်ခိုက်ခဲ့မှုကြောင့်ဒေသခံတအူးတေဆုံးပြီးသုံးဦးတန်ရာရရှိခဲ့ပါတယ်။
ထိုင်းနေဇာဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရပါရှင်ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့လှိုင်းတူမီတာ32လေးဆယ်လေးဆယ်ရှင်နဲ့ဒုတိယနိုင်ဝက်မှာလှိုင်းတူမီတာ90နဲ့လှိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင မဟာတကြံအတက်နေ့ကြာသာပတင်းနေ့ညပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြေညာပေးပါဦးမယ်ရှင်အီရန်ကသူရဲ့နျူကလ িয়ার စီစဉ်ရေးနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့ကြိုးစားချင်နေတဲ့ကိစ္စဟာရုရှားကအီရန်ကို S-300 လေကြောင်းကာကွယ်စနစ်ရောင်းချပေးဖို့စဉ်းစားတဲ့သူ့ဆုံးဖြတ်ချက်ကိုပြတ်သားသွားစေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ရုရှားလူရုစီကမေကွန်တွေကိုသမ္မတကနှစ်ဆင့်လက်ခံဖြေချပေးတဲ့ရုရှားရုတ်တံရဲ့ဒီကနေ့ပြုလုပ်တဲ့ဓာတ်ရဲမေးမြန်းခန်းမှာသမ္မတပူတင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံတို့ကဆက်ဆက်ညှိနှိုင်းသူတွေရဲ့ဆွေးနွေးပွဲတွေရှေ့သတင်းပတ်ထဲမှာဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာပြန်လည်ပြီးစတင်မှာဖြစ်ပါတယ်။ဆွေးနွေးပွဲအစ်စ်ကိုဒီလ22ရက်နဲ့23ရက်နေ့တွေမှာကျင်းပမှာဖြစ်ကြောင်း EU ဥရောပသမဂ္ဂကဒီကနေ့ပဲကြေညာလိုက်တာပါ။မြန်မာရီးမင်းနိုင်ငံမှာနိုင်ငံရေးပြဿနာတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုးပြီးများလာနေချိန်မှာပဲရီးမင်းနိုင်ငံငြိမ်းချမ်းချမ်းအပြောင်းအလဲတွေလုပ်နိုင်အောင်အကူအညီပေးနေတဲ့ကုလသမဂ္ဂအထူးတန်တမန်ဟာသူ၄နှစ်တာဝန်ယူခဲ့တဲ့ယာရုကနေနှုတ်ထွက်သွားပြီးဖြစ်ပါတယ်။မြန်မာနိုင်ငံအပအဝင်ကမ္ဘာတဝန်းမှာနည်းပညာကွာဟမှုကြောင့်ဖွံ့ဖြိုးမှုတွေအားနည်းနေတဲ့အကြောင်းကမ္ဘာစီးပွားရေးဖိုရမ် WEF ရဲ့အစီရင်ခံစာအသစ်ကဖော်ပြလိုက်ပါတယ်။ Digital နည်းပညာအားနည်းမှုကြောင့်ကမ္ဘာတဝန်းစီးပွားရေးနဲ့လူမှုရေးထိကိုက်နေနာမှုတွေရှိနေတယ်လို့လဲ2015ခုနှစ်ကမ္ဘာသတင်းနဲ့နည်းပညာဆိုင်ရာအစိုးရခန်းစာကဒီကနေ့ထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ်
။မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒန်ခရစ်တန်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်နှစ်သစ်အခါသမယကိုစိတ်အေးချမ်းသာကုပြောင်းနိုင်ကြပါစေရှင်